Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းကိုတော်ရရှင်နေပိုင်ဆိုင်နေကြပါသည်ခင်ဗျာ VOA American တိုင်းရဲ့2016ခုနှစ်ဇူလိုင်လ6ရက်ဗိုလ်တုနေ့မနက်ခင်းအစီအစဉ်လေးကို Washington DC မြို့တော်ကနေတိုင်းနိုမီတာ3240 49ရိုးကနေစတင်ထုတ်လွှင့်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်ပါပါခင်ဗျာ
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့သမ္မတအိုဘားမားဟာ Hillary Clinton အတွက် message စီအောင်ပေးခဲ့ပါတယ်ကိုပိုင်အီးမေးအသုံးပြုခဲ့တဲ့အတွက် Hillary Clinton ကိုရာဇဝမှုနဲ့တရားစွဲဆိုစရာအကြောင်းမမြင်ဘူးလို့ FBI ကပြောကြားလိုက်ပါတယ်။ထိုင်းမြန်မာကုန်သွယ်ရေးဆိုင်ရာဆွေးနွေးပွဲကိုဒီကနေ့အနေပြုတော်မှာစတင်မှာဖြစ်ပါတယ်။ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမှတ်အင်ဂျင်နိုင်တဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။မြန်မာနိုင်ငံမှာဘာသာရေးအရလူနည်းစုတွေပေါ်နောက်ထပ်အကြမ်းဖက်တိုက်ခိုက်မှုတွေမဖြစ်ရအောင်အစိုးရအနေနဲ့ကာကွယ်တားဆီးပေးဖို့ကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်
။ Failure to investigate and prosecute such crimes would send a worrying message.That attacks against religious minorities.
UNHCR ပြောခွင့်ရပုဂ္ဂိုလ်ကပြောကြားသွားတာပါဒီကြောင်းသတင်းနဲ့အတူရခိုင်ပြည်နယ်ကမိုးလေဝသပြင်းထန်နေတဲ့ဒီရေကြီးရေလျှံအခြေအနေတွေကိုတင်ပြသွားမှာဖြစ်တယ်လို့ထိုင်းနိုင်ငံမြန်မာရွှေပြောင်းအလို့သမားတွေဒေါန်ဆန်းစုကြည်တွားရောက်လဲပတ်ပြီးနောက်ပိုင်းဘလို့အခြေအနေတွေရင်ဆိုင်နေရသလဲဆိုတဲ့အကြောင်းနေနဲ့တခါနိုင်ငံတကာသတင်းတပုတ်တွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အဲ့ဒီနောက်မှာတော့ VOA တိုက်ရိုက်လေလံအစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးမှာပါအခုတော့နောက်ဆုံးရနိုင်ငံသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့မန်းအင်ဂျင်နီယာတင်ပြပေးပါအောင်ခင်ဗျာ
အမေရိကန်သမ္မတဘရက်အိုဘားမားဟာသူရာထူးကအနားယူသွားပြီးတဲ့အခါသူချမှတ်ခဲ့တဲ့ policy တွေဆက်လက်အကောင့်ထဲပေါ်နိုင်ရေးစ조사လုပ်ဆောင်တဲ့အနေနဲ့ Hillary Clinton သမ္မတရွက်ောက်ပွဲမှာအနိုင်ရရေးအတွက်တချိန်ကပြိုင်ပွဲဖြစ်ခဲ့သူ Hillary Clinton နဲ့အတူပူးတွဲပြီးအင်္ဂါနေ့က message စီယုံခဲ့ပါတယ်သမ္မတအိုဘားမားဟာ Democratic Party သမ္မတကိုယ်စားလှယ်လောင်းဖြစ်လာဖို့တေချာသလောက်ရှိနေတဲ့ Hillary Clinton ကိုထောက်ခံအားပေးတဲ့အနေနဲ့ North Carolina ပြည်နယ် Charlotte မြို့မှာပြုလုပ်တဲ့ message စီယုံပွဲအတွင်း Hillary Clinton သမ္မတအဖြစ်ရွေးကောက်တင်မြောက်ခံရရေးအတွက်သူ့အနေနဲ့ကူညီလှုပ်ဆောင်ပေးလိုကြောင်းတက်ရောက်လာတဲ့ပေးသက်ကြီးကိုပြောကြားခဲ့ပါတယ် Hillary Clinton ဟာညာရင်ထက်မြက်သူသမ္မတဖြစ်ဖို့အရေးချင်းပြည်မီသူအလုတ်စူးစားသူစိတ်ဓာတ်ခိုင်မာပြတ်သားပြီးမေတ္တာကရုဏာကြီးမားတဲ့ခေါင်းဆောင်တဦးဖြစ်တဲ့အပြင်တိုင်းပြည်လုံခြုံမှုရှိအောင်နဲ့အလုတ်သမားလူတန်းစားတွေကိုကူညီပေးမဲ့သူဖြစ်ပြီးအမေရိကန်ပြည်ထောင်စုရဲ့အကျိုးစီးပွားနဲ့ဆန်တန်ဘိုးတွေမြစ်တက်လာအောင်လှုပ်ဆောင်ပေးမဲ့သူဖြစ်တယ်လို့သမ္မတဥပမာကပြောပါတယ်အစိုးရထဲမှာကာလရှည်ကြာစွာတာဝန်ထမ်းဆောင်ခဲ့သူတူဖြစ်တဲ့အတွက်အမျိုးသားတွေရောအမျိုးသမီးတွေကြားမှာပါHillary Clinton လောက်သမ္မတဖြစ်နိုင်ခြေရှိတဲ့သူမရှိဘူးလို့လည်းသမ္မတအိုဘားမားကပြောပါတယ်။သမ္မတအိုဘားမားဟာ Democratic Party အတွင်းလူကြိုက်များတဲ့သူတစ်ဦးဖြစ်တာကြောင့် Democratic Party ရဲ့သမ္မတလောင်းဖြစ်လာမဲ့သူအတွက်သမ္မတအိုဘားမားရဲ့ထောက်ခံမှုဟာအရေးပါပါတယ်
။ American မှာ Democratic Party အတွက်သမ္မတလောင်းဖြစ်ဖို့တေချာသလောက်ဖြစ်နေတဲ့ Hillary Clinton ဟာနိုင်ငံခြားရေးတာဝန်ယူထားစဉ်အလုပ် email တွေကိုသူ့ရဲ့ပုဂ္ဂိုလ်ရေးသုံးတဲ့ email server နဲ့အသုံးပြုခဲ့တာနဲ့ပတ်သက်လို့ရာဇဝတ်မှုနဲ့တရားစွဲဆိုစရာမလိုဘူးလို့ပြည်ထောင်စုစုံစမ်းရေးဘျူရို FBI ကပြောကြားလိုက်ပါတယ်။ရာဇဝတ်မှုနဲ့တရားစွဲရလောက်အောင်အချက်အလက်တွေမတွေ့ခဲ့ရဘူးလို့ FBI ညွှန်ကြားရေးမှူး James Comey ကအင်္ဂါနေ့ကအခုလိုပြောကြားခဲ့ပါတယ်
။ In looking back at our investigations,into the mishandling or removal of classified information we cannot find a case that would support
တိတန်းရဲ့သတင်းအချက်အလက်တွေကိုဖျောက်ဖြစ်မှုဒါမှမဟုတ်ထိမ့်သိမ့်တင်းသိမ့်မကင်တွယ်မှုပေါ်ကျွန်တော်တို့ရဲ့စုံစမ်းစစ်ဆေးမှုတွေကိုပြန်ကြည့်ရင်ဒီအချက်တွေကိုရာဇဝတ်မှုနဲ့စွဲချက်တင်မှုအထောက်အကူပြုတယ်ဆိုတာမျိုးကျွန်တော်တို့မတွေ့ရှိခဲ့ပါဘူး
2009ခုနှစ်ကနေ2013ခုနှစ်အထိနိုင်ငံခြားရေးတာဝန်ယူခဲ့တဲ့ Hillary Clinton ဟာနယူးယောက်မြို့ကသူမရဲ့နေအိမ်မှာတက်ထားတဲ့ကိုရီးယားသုံး email server ကိုအသုံးပြုပြီးထိတ်တန့်လျှို့ဝှက် email တွေကိုအပြန်အလှန်ပို့ခဲ့တဲ့အတွက် Mrs. Clinton ရောနိုင်ငံခြားရေးဌာနကသူ့ရဲ့လက်အောက်ကတာဝန်ရှိသူတွေပါအင်မတန်ကိုမှသတိလက်လွတ်ဖြစ်တတ်လွန်းတယ်လို့လည်း FBI ညွှန်ကြားရေးမှူးကအပြစ်တင်ခဲ့ပါတယ်သတင်းပတ်ပေါင်းများစွာကြားတဲ့စုံစမ်းစစ်ဆေးမှုတွေအတွင်း Hillary Clinton ရဲ့ email ပေါင်းထောင်နဲ့ချီကိုအသေးစိတ်စစ်ဆေးခဲ့ပြီးတဲ့နောက်နိုင်ငံခြားရေးဝန်ကြီးဟောင်းဟာ American ဥပဒေတွေကိုချိုးဖောက်လိုစိမ့်နဲ့လုပ်ခဲ့တာမဟုတ်ဘူးဆိုတာတွေ့ရှိခဲ့တဲ့အတွက်ဥပဒေကြောင့်ရတရားစွဲဆိုစရာမလိုဘူးလို့ Mr. Comey ကပြောကြားခဲ့ပါတယ်။အခုလိုသူ့ပေါ်ဥပဒေကြောင်းကနေအရေးယူစရာမလိုဘူးလို့ FBI ကဆုံးဖြတ်လိုက်တဲ့အတွက်သမ္မတလောင်းဖြစ်ရေးကြိုးပမ်းနေတဲ့ Hillary Clinton အတွက်နိုင်ငံရေးအရာရောတရားရေးအရာပါအခက်အခဲကြီးကိုကြော်လွှားနိုင်လိုက်တာဖြစ်ပါရဲ့ရှင်
ဆော်ရီအာရေဗျနိုင်ငံအတွင်းကမြို့တွေမှာအတိကံဘုံခွဲတိုက်ခိုက်မှုတွေပြုလုပ်ခဲ့တာကြောင့်လူ၄ဦးသေဆုံးပြီးမဒီနာမြို့မှာ၅ဦးထိခိုက်ဒဏ်ရာရခဲ့တဲ့လို့ရအတွက်ကမ္ဘာတဝန်းကအစိုးရတွေနဲ့အဖွဲ့အစည်းတွေကဖြစ်တင်ဝေဖန်မှုတွေထွက်ပေါ်လာပါတယ်။ဒီနေ့လာနေ့ကပြုလုပ်ခဲ့တဲ့အဲ့ဒီအတိကံဘုံခွဲတိုက်ခိုက်မှုတွေအမေရိကန်ပြည်ထောင်စုကအင်္ဂါနေ့မှာပြစ်တင်ရှုံချလိုက်ပြီးဂျက်ဒါကတ်တစ်ဖ်နဲ့မဒီနာမြို့တို့မှာဖြစ်သွားခဲ့တဲ့အဲ့ဒီအသေးကံဘုံခွဲတိုက်ခတ်မှုတွေကြောင့်အသေဆုံးသွားကြသူတွေနဲ့ထိခိုက်ဒဏ်ရာသူတွေရဲ့မိသားစုတွေထံဝန်ထဲကြောင်ထုတ်ဖော်ပြောကြားလိုက်ပါတယ်။ EU ဥရောပသမဂ္ဂနိုင်ငံခြားမူဝါဒရေးအကြီးအကဲဖက်ဒရီကာမိုဂါရီနီကလည်းတင်းလာနေကဆော်ဒီအာရေဗျနိုင်ငံမှာဖြစ်သွားခဲ့တဲ့အသေးကံဘုံခွဲတိုက်ခတ်မှုကိုပြစ်တင်ရှုံချကြောင်ပြောကြားလိုက်ပြီးသေဆုံးသူတွေနဲ့ထိခိုက်ဒဏ်ရာသူတွေရဲ့မိသားစုဝန်ထဲထံဝန်ထဲကြောင်ထုတ်ဖော်ပြောဆိုလိုက်သလိုအများဆုံးပြန်လည်ထူထောင်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းလည်းဆုတောင်းလိုက်တယ်လို့ပြောပါတယ်။ရုရှားနိုင်ငံခြားရေးဝန်ကြီးဌာနကလည်းအဆွန်ရောက်တဲ့ဥပဒေချိုးဖောက်တဲ့ရန်လိုတဲ့လှုပ်ရက်ကိုပြစ်တင်ရှုံချကြောင်ကမ္ဘာလုံးဆိုင်ရာအကြမ်းဖက်သမားတွေကိုမဆုံမယုတ်ထိတ်တက်ရင်ဆိုင်ဖြစ်ရှင်းသွားရေးအခြေခံမူပေါင်းကိုဆက်လက်ထောက်ခံကြောင်းမလူသူတွေအပေါ်တစ်မျိုးလူသူတွေအပေါ်တစ်မျိုးဆန်နှမျိုးထားမှုကကင်းလွတ်ပြီးအကြမ်းဖက်မှုအဆုံးသတ်ရေးအတွက်နိုင်ငံတကာကပူးပေါင်းဆောင်ရွက်မှုတွေကြေကြေပြန့်ပြန့်တိုးမြှင့်လှုပ်ဆောင်ဖို့အတွက်လည်းတောင်းဆိုလိုက်ပါတယ်
။အီရန်နိုင်ငံမှာတနင်္ဂနွေနေ့ကဒီနှစ်အတွင်းအသေးအပြောက်အများဆုံးဖြစ်ခဲ့တဲ့ဘုံဖောက်ခွဲတိုက်ခိုက်မှုဖြစ်ပွားပြီးတဲ့နောက်ပြည်ထောင်ဝင်ကြီးနှုတ်ထွက်စာတင်လိုက်ပါတယ်။ဝင်ကြီးမိုဟာမက်ဂါဟဘန်ရဲ့နှုတ်ထွက်စာကိုဝင်ကြီးချုပ်Haider El Abadi ကစဉ်းစားနေပြီးဝင်ကြီးမိုဟာမက်ဂါဟဘန်ကတော့သူ့ရဲ့လုပ်ပိုင်ခွင့်အာဏာကိုဒုတိယပြည်ထောင်ဝင်ကြီးလက်ကိုလွှဲပေးထားခဲ့ပါတယ်။လူပေါင်း180ထက်မနည်းသေဆုံးခဲ့တဲ့အသေးခံဘုံခွဲတိုက်ခိုက်ခံရမှုကြောင့်ဝင်ကြီးချုပ်အပေါ်လဲပြည်သူတွေကတိတ်ကိုစိတ်ဆိုးဒေါသထွက်နေကြပါတယ်။ဘက်ဒက်မြို့တော်ကနေကာရာဒါရက်ကွက်မှာဖြစ်ပွားခဲ့တဲ့ပောက်ကွဲမှုကြီးမှာပျောက်ဆုံးနေစေသူတွေကိုအပြက်စီးပုံတွေကြားမှာရှာဖွေရေးတွေဆက်ပြီးတော့လုပ်နေပါဗျ။မွတ်စလင်တို့ရဲ့ရမဒန်ဥပုပ်လကုန်ကန်ကြီးချိန်မှာဒီလိုဘုံဖောက်ခွဲတိုက်ခိုက်ခံရတာလည်းဖြစ်ပါတယ်ရှင
်။ UAE American Fan မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိစိုင်းဒိုမီတာ32 kHz 935စိုင်းဒိုမီတာ40 kHz 433ညစိုင်းဒိုမီတာ48 kHz 6185ဒုတိယနာရီဝက်မှာစိုင်းလန့်မီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။မြန်မာနဲ့ထိုင်းနိုင်ငံကြားပူးတွဲကုန်သွယ်မှုကော်မရှင် JTC နဲ့အာဆီယံပူးပေါင်းဆောင်ရွက်ရေးအစီအစဉ်တို့အရနိုင်ငံကုန်သွယ်ရေးပမာဏကိုမနစ်ကအမေရိကန်ဒေါ်လာ 9.84 ဘီလီယံရှိခဲ့ရာကအခုနှစ်မှာဒေါ်လာ 10 ဘီလီယံနဲ့လာမယ့်နှစ်မှာဒေါ်လာ 12 ဘီလီယံအထိတိုးမြင့်လှုပ်ဆောင်သွားကြဖို့ရည်မှန်းထားကြောင်းထိုင်းအစိုးရအရာရှိတွေကပြောပါတယ်။နိုင်ငံအကြကကုန်သွယ်ရေးရင်းနှီးမြှုပ်နှံမှုနဲ့တခြားပူးပေါင်းဆောင်ရွက်မှုတွေကိုတိုးမြင့်ဆောင်ရွက်သွားမယ်လို့ထိုင်းနိုင်ငံကုသန်းရောင်းဝယ်ရေးဝန်ကြီးအပိရာဒီတန်ထရာပွန်ကပြောကြောင်းထိုင်းနိုင်ငံထုတ် The Nation သတင်းမှာဖော်ပြထားပါတယ်။ပူးပေါင်းဆောင်ရွက်ရေးတိုးမြင့်မဲ့အဆိုပြုချက်တွေကိုမြန်မာနိုင်ငံနေပြည်တော်မှာ9ကြိမ်မြောက်အဖြစ်ဒီကနေ့ဇူလိုင်လ6ရက်နေ့မှာစတင်မဲ့နေ့ရက်ကြာပူးတွဲကုန်သွယ်မှုကော်မရှင် CEO ဝက်မှာတင်ပြသွားမယ်လို့ဆိုပါတယ်။ဒီ CEO ဝက်မှာထိုင်းကိုယ်စားလှယ်အဖွဲ့ကိုကုန်သွယ်ရေးဝန်ကြီးအပိရာဒီကဥဆောင်မှာဖြစ်ပြီး CEO ဝက်ကိုမြန်မာကုစီးပွားကူးသန်းဝန်ကြီးကဥဆောင်ကျင်းပသွားမှာဖြစ်ပါတယ်။နိုင်ငံခြားကကုန်သွယ်ရေးဆိုင်ရာညီမချက်တွေကိုတော့နိုင်ငံတော်၏အကြံပေးပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့ထိုင်းနိုင်ငံခီးစဉ်အတွင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာနဲ့တွေ့ဆုံစဉ်ချမှတ်ခဲ့ကြတာလို့ဆိုပါတယ်။ပူးတဲ့ကုန်သွယ်မှုကော်မရှင် CEO ဝက်အတွင်းမင်းဆောင်မြဝတီနေဆက်ကုန်သွယ်ရေးကိစ္စအပါအဝင်ကုန်သွယ်ရေးဆိုင်ရာကိစ္စရပ်တွေကိုဖြည့်ရှင်းဖို့အတွက် CLMVT ကမ္ဘောဒီးယားလာအိုမြန်မာဗီယက်နမ်နဲ့ထိုင်းနိုင်ငံတို့ကပုဂ္ဂလိကစီးပွားရေးကောင်စီကဥဆောင်တဲ့ကော်မတီဖွဲ့စည်းရေးကိစ္စကိုဆွေးနွေးကြမယ်လို့ဆိုပါတယ်
။တရုတ်နိုင်ငံမှာလူမှုကွန်ရက်တွေပေါ်ကသတင်းတွေကိုသတင်းစစ်မြစ်တွေအဖြစ်သုံးနေတာကိုတားမြစ်တယ်လို့တရုတ်အစိုးရကကြေညာလိုက်ပါတယ်။သတင်းတောက်တွေအနေနဲ့လူမှုကွန်ရက်တွေပေါ်ကသတင်းတွေကိုမဖော်ပြခင်မှာမှန်မှန်အတည်ပြုရမယ်လို့အင်တာနက်ဆိုင်ရာအုပ်ချုပ်ရေးအဖွဲ့ရဲ့ညွှန်ကြားချက်တွေမှာဖော်ပြထားပါတယ်။တရုတ်နိုင်ငံကသတင်း website ကြီးတွေအပါအဝင်သတင်း website တွေကိုသတင်းတွေလှုပ်ကြံဖော်ပြတယ်ဆိုပြီးတရုတ်နိုင်ငံ internet ဆိုင်ရာအုပ်ချုပ်ရေးအဖွဲ့ကအရေးယူခဲ့တယ်လို့အစိုးရပိုင်စင်ဟွာသတင်းမှာဖော်ပြပါတယ်။သတင်းလွတ်လပ်မှုမရှိတဲ့တရုတ်နိုင်ငံမှာလူမှုကွန်ရက်တွေဟာသတင်းသမားတွေအတွက်သတင်းသဲလွန်စရနိုင်တဲ့အဓိကနေရာတွေဖြစ်ပါတယ်ရှင်။
အီတလီအစားအစာတစ်ခုဖြစ်တဲ့ပါစတာခေါက်ဆွဲကြက်နှစ်သက်သူတွေအတွက်သတင်းကောင်းတစ်ပုဒ်ထွက်လာပါတယ်။ပါစတာခေါက်ဆွဲစားတဲ့အတွက်လူကိုမဝစေပဲအဝလွန်ယောဂဖြစ်မှာကိုပါယောကြစေတယ်လို့အီတလီနိုင်ငံကသုတေသီတွေပြုလုပ်တဲ့စစ်တမ်းတစ်ခုမှာဖော်ပြထားပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုမှနာမည်ကြီးမီဂါမီလီယန်ထီစုကြီးရဲ့စုချင်းငွေပမာဏတဖြည်းဖြည်းကြီးမားလာနေတာဟာဒေတာစံတော်ချိန်အင်္ဂါနေ့ညမှာထွက်မဲ့စုငွေဟာအမေရိကန်ဒေါ်လာ454သန်းအထိမယုံနိုင်လောက်အောင်ရရှိခဲ့ပါတယ်။ဒါဟာအမေရိကန်သမိုင်းမှာခုနှစ်ကြိမ်မြောက်အကြီးမားဆုံးထီငွေပမာဏဖြစ်နိုင်ခြင်းရှိနေတာပါ။မက်လာ၈ရက်နေ့မှာနောက်ဆုံးပေါက်တဲ့သူရှိခဲ့ပြီးကတည်းက34ကြိမ်တိုင်တိုင်ထီဖွင့်ခဲ့တဲ့အထက်ပေါက်ကနန်းထွက်မလာသေးတာကြောင့်အခုလောက်ထိစုချင်းငွေများလာတာဖြစ်ပါတယ်။အမေရိကန်မှာအမြင့်ဆုံးထီစုဖြစ်ခဲ့တဲ့ 1.6 ဘီလီယံတန်ဖိုးရှိတဲ့Powerball ထီစုကိုတော့ January လကပြည်နယ်ပေါင်း3ပြည်နယ်ကထီထိုးတဲ့သူတွေပေါက်ခဲ့တာပါတကယ်လို့အင်္ဂါနေ့မှာဖွင့်မဲ့ Mega Millions ထီစုအတွက်ပေါက်မဲ့သူမရှိခဲ့ဘူးဆိုရင်နောက်ထပ်တန်း90ထီတိုးသွားမယ်လို့မျှော်လင့်ရပါတယ်ရှင
်ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုစားဝင်းနိုင်တဲ့မန်းအင်ဂျင်နိုင်တို့ကပြောပြခဲ့ကြတာပါအခုကဆက်လို့ဆက်သွယ်မေးမြန်းချက်သတင်းပေးပို့ချက်တွေကိုနားဆင်ရပါမယ်မြန်မာနိုင်ငံမှာဘာသာရေးအရလူနည်းစုတွေပေါ်နောက်ထပ်အကြမ်းဖက်တိုက်ခိုက်မှုတွေမဖြစ်ပေါ်ရအောင်အစိုးရအနေနဲ့ကာကွယ်တားဆီးပေးဖို့ကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်ဒါအပြင်လွန်ခဲ့တဲ့သတင်းပတ်ကျော်အတွင်းဖြစ်ခဲ့တဲ့မွတ်စလင်လူနည်းစုတွေပေါ်အကြမ်းဖက်တိုက်ခိုက်တဲ့ဖြစ်ရပ်နှစ်ခုအတွက်စုံစမ်းအရေးယူဖို့လိုတယ်လို့ကုလသမဂ္ဂဆိုင်ရာမဟာမင်းရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်ကဂျနီဗာအခြေစိုက်ကုလသမဂ္ဂရုံးမှာအင်ဂါနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်အကြောင်းအရာကိုမန်အင်ဂျင်နိုင်ကတင်ပြပါမယ
်မြန်မာနိုင်ငံမှာ၈ရက်အတွင်းမွတ်စလင်လူနည်းစုအတိုင်းဝိုင်းကိုပြစ်မှတ်ထားပြီးဆန့်ကျင်တဲ့အနေနဲ့လူအုပ်စုလိုက်အကြမ်းဖက်တိုက်ခိုက်တဲ့ဖြစ်ရပ်နှစ်ခုဇက်တိုက်ပေါ်ပေါက်ခဲ့တဲ့အပေါ်မှာကုလသမဂ္ဂအနေနဲ့ထိတ်လန့်တုန်လှုပ်မိကြောင်းသတင်းစာရှင်းလင်းပွဲမှာလူခွေရေးမဟာမင်းကြီးရုံးရဲ့ပြောခွင့်ရပုဂ္ဂိုလ် Rupert Colville ကပြောသွားပါတယ
် We call on the authorities to investigate both these incidents as well as the responses by local authorities
ဒီကျဖက်တိုက်ခိုက်တဲ့ဖြစ်ရပ်နှစ်ခုစလုံးကိုအစိုးရအနေနဲ့စုံစမ်းစစ်ဆေးဖို့နဲ့ဒေသခံအာဏာပိုင်တွေဘက်ကလည်းမြင်းမြန်းဆန်းဆန်းစစ်စစ်ဆက်ဆက်နဲ့တုံ့ပြန်ဆောင်ရွက်ဖို့ကျွန်တော်တို့တိုက်တွန်းပါတယ်ဒီလိုလူအုပ်စုနဲ့အကြမ်းဖက်တိုက်ခိုက်မှုတွေကနေတိုင်းပြည်အတွင်းနောက်ထပ်ရန်လိုမှုတွေအမုန်းပွားမှုတွေဖြစ်စေနိုင်ပါတယ်ဘာသာရေးစန့်ကျင်မုန်းတီးတဲ့ဖြစ်ရပ်တွေနောက်ထပ်မပေါ်အောင်လူအပ်တဲ့ဆောင်ရွက်မှုတွေကိုအများဆုံးလုပ်ဖို့ကုလသမဂ္ဂကတိုက်တွန်းပါတယ
်တိကျတဲ့တောက်ကြနေကအကြမ်းဖက်လူအုပ်စုကနေကချင်ပြည်နယ်ဖားကန့်မြို့နယ်မှာရှိတဲ့ဗလီကျောင်းကိုမိရှို့ဖျက်ဆီးခဲ့တာနဲ့ပတ်သက်လို့မြန်မာအစိုးရကဇူလိုင်လ၁ရက်နေ့ကသတင်းထုတ်ပြန်ရမှာဒေသခံရဲအာဏာပိုင်တွေကအကြမ်းဖက်လူအုပ်ကိုတားဆီးဖို့စ조사တော့လဲအောင်မြင်မှုမရခဲ့ဘူးလို့ဖော်ပြထားပါတယ်ဒီမတိုင်ခင်တရင်ဘက်အစောပိုင်းဂျွန်လ23ရက်နေ့ကလည်းပဲခူးတိုင်းတရဲသမိန်ကျေးရွာမှာအကြမ်းဖက်လူအုပ်စုကနေဗလီအဆောက်အုံအတွင်းပိုင်းတချို့ကိုတိုက်ခိုက်ဖျက်ဆီးခဲ့တဲ့အပြင်အခြားသူတွေရဲ့ပိုင်ဆိုင်မှုအဆောက်အုံနဲ့ပစ္စည်းတွေကိုဖျက်ဆီးပစ်ခဲ့ကြတာပါဒီအကြမ်းဖက်တိုက်ခိုက်မှုနဲ့ပတ်သက်လို့လည်းတိုင်ကြားမဲ့သူမရှိတဲ့အတွက်ကျူးလွန်သူတွေကိုအရေးယူအပြစ်ပေးခြင်းမရှိခဲ့ဘူးလို့ပဲခူးတိုင်းဒေသရဲမှူးကြီးမျိုးမင်းထိုက်ကသတင်းတောက်တွေကိုဂျွန်လ28ရက်နေ့ကပြောကြားခဲ့ပါတယ်ဒါကြောင့်ဖားကတ်မှာအခင်းဖြစ်တဲ့အချိန်ရက်တက်ဖွဲ့ရှိနေပါရဲ့နဲ့အကြမ်းဖက်လူအုပ်ကိုတားဆီးဟန်တားနိုင်ခြင်းမရှိခဲ့တာတရဲသမိန်မှာဖြစ်ခဲ့တဲ့တိုက်ခိုက်မှုမှာလည်းရာဇဝတ်ဥပဒေနဲ့အညီစုံစမ်းစစ်ဆေးမှုကိုအာဏာပိုင်တွေဘက်ကလုံးဝဆောင်ရွက်ခဲ့ခြင်းမရှိခဲ့တဲ့အပေါ်ကုလသမဂ္ဂအနေနဲ့အလိုမဲစိုးရိမ်မကင်းဖြစ်မိကြောင်း Rupert Colville ကပြောပါတယ
် Failure to investigate and prosecute such crimes would send a worrying messageThat attacks against religious minorities will go unpunished. The government must send a clear
signal. ဒီလိုရာဇဝတ်ကျူးလွန်မှုတွေကိုစုံစမ်းစစ်ဆေးပြီးအရေးယူအပြစ်ပေးဖို့ပြက်ကွက်မယ်ဆိုရင်ဘာသာရေးအရလူနည်းစုတွေပေါ်တိုက်ခိုက်မှုကိုအရေးမယူဘူးဆိုတဲ့စိုးရင်စရာအမြင်မျိုးဖြစ်သွားစေနိုင်ပါတယ်။လူတိုင်းတရားဥပဒေစိုးမိုးမှုအောက်မှာနေထိုင်ကြရတဲ့ဆိုတာမျိုးခံစားနိုင်အောင်မွတ်စလင်နဲ့အခြားဘာသာရေးအရလူနည်းစုတွေပေါ်တိုက်ခိုက်မှုတွေရက်တန်းကရပ်ရမယ်ဆိုတာအစိုးရကပြက်ပြက်သားသားလှုပ်ပြဖို့လိုအပ်ပါတယ်။
ခွဲခြားဆက်ဆံမှုအမုန်းတရားနဲ့အကြမ်းဖက်မှုတွေဖြစ်အောင်လှုံ့ဆော်မှုတွေကိုတံပြန်တားဆီးနိုင်ဖို့တတ်နိုင်သမျှအားထုတ်ဆောင်ရွက်သွားဖို့လိုတယ်လို့မကြသေးခင်ကလူခွင့်ရေးကောင်စီမှတင်သွင်းခဲ့တဲ့မြန်မာနိုင်ငံကလူနည်းစုတွေရဲ့အခြေအနေနဲ့ပတ်သက်တဲ့ကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးရဲ့အစီရင်ခံစာမှလည်းဖော်ပြထားပါတယ်ရှင
်။မင်းကြီးနိုင်တင်ပြခဲ့တာပါ။ရခိုင်ပြည်နယ်မြို့နယ်အတော်များများမှာမိုးအဆက်မပြတ်ရွာသွန်းပြီးမြေကြီးကြီးမှုကြောင့်ရေကြီးရေရှမ်းတာတွေဖြစ်ပေါ်နေပါတယ်။အထူးသဖြင့်ကြောက်တော်မြောက်ဦးမင်းပြပေါက်တော်ပုံနှကျွန်းမြို့နယ်တွေမှာလမ်းမဆက်သွယ်ရေးပြတ်တောက်နေတာကြီးလည်းရှိပါတယ်ဒီချင်းတွေပါ
ချင်းတွင်းမြစ်တလျှောက်မြစ်ရည်ကြီးနိုင်တယ်လို့မိုးလေဝသနဲ့ဇလဗီရာဦးစီးဌာနကစိုးရင်ကျက်သတိပေးထားချိန်မှာပဲရခိုင်ပြည်နယ်ဒေသတချို့မှာရေလွှမ်းမိုးလာတာတွေရှိနေပြီးမြင်းများမြို့မှာတော့နေအိမ်တချို့ရေမြုပ်နေပြီးတချို့လူတွေဖုံးရင်းကျောင်းမှာရွှေပြောင်းနေထိုင်နေရတယ်လို့ဒေသခံကိုမင်းမင်းကပြောပါတယ
်။ကျန်းတောက်ရှောင်းသူရေမြုပ်နေရပေါ့။အဲ့ဒီကနေမြုပ်တာရှိတယ်လေ။ဒီနေ့တကယ်ရင်တော့ပြင်းနေရပြီဆိုတော့တော့တလောက်ကြီးတော့စိုးရပါတော့မို့။ချင်းပြည်နယ်ကမိုးများရင်ကျွန်တော်ဒီဘက်ရေမြောက်လာ။အဲသူကဟိုအထက်မှာမိုးများလို့ရှိရင်ကြားရတဲ့ဒီလေဘုံကြီးကမှလာပြီးစုတယ်အများကြီးကြီးတယ်လို့ခေါ်ကြရတယ်ဖုန်းရောင်းလို့ဘာလို့ညာလို့အဲလိုတက်ပြီးနေကြတယ်ပေါ့လို့လို့အခုချိန်ကြီးရတော့ဒီဆိုင်တောင်ရတဲ့အခက်အခဲမရှိကြသေးဘူ
းမင်းများမျိုးရဲ့အထက်ဘက်ကြောက်တော်မျိုးမှာတော့ရေမကြီးသေးပေမဲ့နေဘက်ကရွာတွေမှာလေတွေအနှဲငယ်ရေမြုပ်နေတယ်လို့တချို့နေရာတွေမှာသွားရည်လာရည်အခက်အခဲရှိနေပါတယ်လာမယ့်ရက်ပိုင်းအတွင်းမိုးပူများလာမှာကိုစိုးရိမ်နေကြကြောင်းကြောက်တော်မျိုးကဥစိန်ထွန်းကပြောပါတယ်
မနီးဖမလို့နေရာဒီမနီးနေရင်ချင်းလေးရောမြို့ကတော့မရရဟာလောက်တော့ရှိရင်ခါလို့စွေကြဒီရောမရှိသေးဘူးလက်တည်းနေရာတော့ရရလို့ပြောလို့မရဘူ
းမိုးလီဝတနဲ့ဇလဗီရာဦးစီးဌာနရဲ့အင်္ဂါနေ့ည9နာရီသတင်းထုတ်ပြန်ချက်အရရခိုင်ကန်ယူရန်တခြားကမ်းလွန်ပင်လယ်ပြင်နဲ့မြို့ဝကျွန်းပေါ်ဒေသတွေမှာရံပန်ရံခါမိုးတက်လေပြင်ကြက်ရောက်ပြီးတိုင်းကြည့်မယ်လို့ကြေညာထားပါတယ်။နောက်နှစ်ရက်အတွက်ခံမှန်းကြရပဲခူးတိုင်းရန်ကုန်တိုင်းတနင်္သာရီတိုင်းကရင်ပြည်နယ်နဲ့မွန်ပြည်နယ်တွေမှာမိုးပိုများလာနိုင်ပါတယ်ခင်ဗျာ။ဒီကြောင်းနဲ့တစ်ဆက်တစ်ဆက်တည်းတင်ပြချင်တာကရခိုင်ပြည်နယ်မြောက်ပိုင်းမှာမိုးကောင်းနေစေရှိပြီးရေကြီးနိုင်မဲ့အခြေအနေတွေကြောင့်သတိထားဖို့လိုတယ်လို့မိုးလေဝသဇလဗီရာဦးစီးဌာနကပြောပါတယ်။စကိုင်းတိုင်းတစ်ပိုင်းမှာမိုးဆဲပြီးရေကြီးမဲ့အန္တရာယ်ရှိနေသေးတယ်လို့ဆိုပါရယ်ချင်းတွင်းမြစ်တလျှောက်မှာမြေကြီးမှုစိုးရင်ကျသတိပေးထားပါရယ်အခုလက်ရှိမှာတော့မြောက်ဦးမှာရေကြီးနေတာကြောင့်ကူညီကယ်ဆယ်ရေးတွေဆောင်ရွက်နေကြရပါတယ်အပြည့်စုံကိုတော့ VOA သတင်းတော့မမေခါကတင်ပြမှာပ
ါဟုတ်ကဲ့ပါနောက်ဆုံးတိုက်တာချက်ထုတ်ပြန်မှုအရချင်းတွင်းမြစ်ရာခန်းနီးမြို့နဲ့ဟောမလင်းမြို့တွေမှာစိုးရင်ရေမှတ်ကိုကျော်လွန်နေပါတယ်နောက်နေ့ရက်အတွင်းမှာနှစ်ပေခန့်ဆက်လက်မြင့်တက်နိုင်တယ်လို့မိုးလေဝသဦးစီးဌာနကထုတ်ပြန်ထားပါတယ်။ဒါကြောင့်ချင်းတွင်းမြစ်တချောင်းနေထိုင်ကြသူတွေကိုမိုးလေဝသဦးစီးဌာနကသတိပေးချက်တွေထုတ်ပြန်ကြေညာထားပါတယ်။လက်ရှိရေကြီးနိုင်မှုအခြေအနေနဲ့ပတ်သက်ပြီးမိုးလေဝသကညွှန်ကြားမှုဦးလာထွန်းကအခုလိုပြောပြပါတယ
်။ကျွန်တော်လည်းလက်ရှိလမ်းပေးထားတာရှိတယ်ချင်းတွင်းမြစ်မှာခန်းလေးဆိုရင်ဒါခန်းလေးနဲ့ဟောမင်းဆိုရင်တောင်းပြီးဆိုရင်တော့ဒီနောက်ဒီနေ့ရက်တွေဆက်လက်ပြီးစီအောင်မယ်ဆိုပြီးဆိုရင်တော့ဆက်မှာအောင်မော်လန်လေးပါနေတဲ့ဆက်မီအိမ်လို့ဒီမှာဒါတော့ဒီရဲ့မရဲ့ဆိုရင်မကူကြောက်နိုင်လေဆိုပြီးတော့ထုတ်ပြန်ထားတာရှိတယ်။ဒီခိုင်ကတော့မိုးများတယ်ဆိုတော့လေဒီကတော့အံရကြီးလောက်အောင်၃လေးရက်ဆက်တက်ကြာနေတဲ့ဤဒီကောင်းပြီးထုတ်ပြန်တယ်။ဒီခိုင်ကတော့ထိတ်ပြီးတော့ဆိုရင်ပါတယ်။မိုးများရင်မိုးဒီထားတဲ့ခံပြီးမှဒီတောင်ရင်းတောင်ကောင်းနေတာမြေပြူပါလေ။မြေပြူပြီးကြာတာဒီခိုင်တော့ပြောတာနော်။
မိုးရွာသွန်းမှုအခြေအနေအရပဲခူးတိုင်းဒေသကြီးရန်ကုန်တိုင်းဒေသကြီးအေရဝတီတိုင်းဒေသကြီးချင်းပြည်နယ်နဲ့ရခိုင်ပြည်နယ်တို့မှာနေရာအနှံ့ပြားနေပြည်တော်စကိုင်းတိုင်းဒေသကြီးအထက်ပိုင်းတနင်္လာရီတိုင်းဒေသကြီးကချင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာစိတ်စိတ်နဲ့ကြံတိုင်းဒေသကြီးနဲ့ပြည်နယ်တွေမှာနေရာကြကြမိုးထစ်ချုံရွာနိုင်ပြီးရခိုင်ပြည်နယ်မှာတော့ဒေသအလိုက်နဲ့စကိုင်းတိုင်းဒေသကြီးအထက်ပိုင်းကချင်ပြည်နယ်နဲ့ချင်းပြည်နယ်တို့မှာနေရာကွက်ပြီးမိုးကြီးနိုင်တယ်လို့မိုးလေဝသကထုတ်ပြန်ကြေညာထားပါတယ်။ရခိုင်ဘက်မှာမိုးရွာသွန်းမှုတွေများနေတာကြောင့်မြောင်ဦးမှာနှစ်ပေါင်း60အတွင်းစံချိန်တင်မိုးရိပ်ချိန်လက်မှရတဲ့အထိမိုးရွာသွန်းမှုတွေရှိခဲ့ပါတယ်။ဒါကြောင့်ကူညီကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်နေရပါတယ်။ဒီပြင်ကြောက်တော်ဘက်မှာလည်းနှစ်ပေါင်း30အတွင်းစံချိန်တင်မိုးရေချိန်လက်မှရတဲ့အထိမိုးရွာသွန်းမှုတွေရှိနေခဲ့ပါတယ်။ဒီလိုစံချိန်တင်မိုးရေချိန်လက်မှတွေရတဲ့အထိမိုးရွာသွန်းမှုတွေရှိနေပေမဲ့ရခိုင်ပြည်နယ်ဒေသတော်တော်များများမှာကြိုတင်ပြင်ဆင်မှုပိုင်းနဲ့တတိပေးမှုပိုင်းတွေအားနည်းနေတယ်လို့ဝေဖန်ထောက်ပြမှုတွေရှိနေပါတယ်။နှစ်ပေါင်း30အတွင်းစံချိန်တင်မိုးရေချိန်လက်မှရရှိထားတဲ့ကြောက်တော်ဒေသကဒေသခံဦးစုံငိမ့်ကလက်ရှိကြိုတင်ပြင်ဆင်မှုပိုင်းနဲ့ပတ်သက်ပြီးအခုလိုပြောပြပါတယ်။
ဒါမှမဟုတ်ရေလောက်ကြော်ရင်ပေါ့ဒီမှာတမီးလောက်ကိုရလာမူချင်းရဲ့လူကြီးကြီးနေတဲ့အချိန်အများကြီးရှိပါတယ်။ဟုတ်လား။အများကြီးတော့ဒီနည်းလေးပေါ့လေဒီကျုံးလိုကြီးပြည့်နေတဲ့ကတော့ဒီလိုရှိတယ်။ကိုယ်ကအောက်ပိုင်းမှာညာကလေးကျွန်တော်ဒီပေါက်လေဝါအုံကြီးပုံကြီးလိုပါလို့အုံကျွန်းလိုပါလို့ကြာလို့ဒီအဲ့ဒါမှာရေကမိုးကြော်တာနဲ့ဒီဘက်ကြီးပါတော့မြင်နေတယ်
ဟုတ်ကောပြရတော့ကြာဟောဘူးဝတိလိုက်ရောလာတိလိုက်ရောလာဆိုတော့အဲ့လိုဒီစိတ်ချမှတ်မရအောင်ရှင်းတယ်ဒီစမုံပိုင်းမှာရားနေပါတယ်ဒါကတော့ကျွန်တော်တို့ရေးချုံရဲစံနာပါထားတော့ဒီအစိုးရပိုင်းကိုတို့တို့ခါနာပိုင်းနဲ့အစိုးရပိုင်းအရှင်းတော့တော့ရှိတယ်ဒီလူကြီးတွေပြောင်းအောင်အရှင်းလာတော့ပါတော့မရှိသေးပါဘူးတိုးတက်တဲ့ရှင်းလာတော့ပါတော့ဘာမှမရှိသေးပါဘူး
လက်ရှိမှာကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တောင်ပိုင်းတို့မှာမုတ်တုံလေအားအနည်းငယ်မှအသင့်တင်ရှိနေပါတယ်။ကြံဘင်္ဂလားပင်လယ်အော်မှာတော့မုတ်တုံလေအားကောင်းနေတာကြောင့်အခုလိုမိုးတွေဇက်တိုက်ရွာသွန်းနေတာဖြစ်တယ်လို့မိုးလေဝသဦးစီးဌာနကထုတ်ပြန်ထားပါတယ်ရှင်
။ရေကန်မီနဲ့မိုးလေဝသအခြေအနေတွေနဲ့ပတ်သက်လို့ VOA သတင်းတော့မမေခါရဲ့သတင်းပေးပို့ချက်ပဲဖြစ်ပါတယ်။ထိုင်းနိုင်ငံကအလုပ်ရှင်တွေအနေနဲ့ရွှေပြောင်းအလုပ်သမားတွေကိုဥပဒေအတိုင်းခန့်အပ်ဖို့တိုင်းပြည်ရဲ့ဌာနကဖိအားပေးခဲ့ပြီးနောက်မဲဆောက်မြို့မှာမြန်မာအလို့သမား3ပုံ2ပုံလောက်အလုပ်ဖြုတ်ခံခဲ့ရပါတယ်။ထိုင်းနိုင်ငံမှာအလုပ်လုပ်နေကြတဲ့မြန်မာရွှေပြောင်းအလို့သမားတွေကိုဥပဒေနဲ့အညီတန်းတူအခွင့်အရေးပေးဖို့မြန်မာရဲ့မြန်မာအစိုးရရဲ့နိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ကထိုင်းနိုင်ငံခီးစဉ်အတွင်တောင်းဆိုခဲ့ပြီးနောက်မှာလှုပ်အားကတန်းတူမပေးနိုင်တဲ့ကုမ္ပဏီတွေကအလို့သမားတွေကိုရှော့ချခဲ့ကြတာပါ။အခုလိုအလုတ်ကဖြုတ်ခံရတဲ့အလုတ်သမားတွေအနေနဲ့နောက်ဆက်တွဲခန်းစား권တွေရပါမလားလို့စိုးရိမ်နေတဲ့အခြေအနေကိုတော့ထိုင်းချေဆိုင် VOA သတင်းတော့မအေးမာကတင်ပြမှာပ
ါထိုင်းနိုင်ငံမှာမြန်မာလူသမားတွေကိုထိုင်းဥပဒေအတိုင်းအခွင့်အရေးပေးဖို့အတွက်မြန်မာနိုင်ငံကအကြီးအကဲအတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ကထိုင်းနိုင်ငံကိုလာခဲ့တဲ့၃ရက်တာခရီးစဉ်တွင်ထိုင်းအစိုးရကိုတောင်းဆိုခဲ့ပါတယ်။အဲ့ဒီနောက်ပိုင်းမှာထိုင်းပြည်ရဲ့ဌာနဘက်ကနေအလုပ်ရှင်တွေကိုဖိအားပေးမှုတွေရှိလာတာပါ။ဒီအပိုင်းတွင်မှာပဲမဲဆောက်မြို့ကညဆောက်အလုပ်သမားတွေကိုငှားရက်တဲ့ကုမ္ပဏီတွေကမြန်မာလူသမား၃ပုံ၃ပုံလောက်ကိုရှော့ချတာတွေလုပ်ခဲ့တဲ့အတွက်ညဆောက်အလုပ်သမား၁၀၀ကျော်ဟာအလုပ်ဖြုတ်ဖြစ်တာအလုပ်ကနေရန်နာတာကိုကြုံခဲ့ရပါတယ်။ညဆောက်လုပ်တဲ့၈နှစ်ကျော်ရှိတဲ့အလုပ်သမားတဦးကတော့လက်ရှိမှာလစာမပေးဘဲရက်ဆိုင်တာခံလိုက်ရတယ်လို့ဆိုပါတယ်။
ထိုင်းနိုင်ငံမှာဒီညဘက်လုံလုံဆောင်းတဲ့လူကအလုပ်သမားတစ်ဖွဲ့တစ်ဖွဲ့ဆိုတဲ့ညတစ်ဖွဲ့ဆိုတဲ့လုံလုံတစ်ဖွဲ့ဆိုတဲ့ပြရတော်တော်ရှိတော့ပါတော့အဲ့တရားတော်ရှိတဲ့နေမှာကုမ္ပဏီတွေကခေါ်ထားတဲ့လူတွေရှိတဲ့အဲ့စီရီယံလူတွေကတကုမ္ပဏီကိုအနည်းဆုံးကုမ္ပဏီ၃ခုရှိတယ်ပေါ့30 40ကျော်ပြုတ်တယ်အဲ့လိုမျိုးရှိတယ်တော်သူပြန်လာပြီးတော့ခါကြတာတော့ဒီညမှာရန်နေကိုဖယ်လိုက်တာသူတို့ထိုင်းမျိုးပဲတနည်း300ပြေးပါတော့
သူတို့လိုမျိုးလုတ်သက်ကြနေတဲ့လုတ်သမားတွေဟာတစ်လကိုဝင်ငွေ4000ကျော်သာရရှိကြပါတယ်။လုတ်သက်မကြသေးတဲ့လုတ်သမားတွေကိုတော့အလုတ်သမားနစ်နာခြင်းမပြီးပဲထုတ်ပြခဲ့တာပါ။ဒီအတွက်ဘာမှခံစားခွင့်မရမှာကိုစိုးရိမ်နေကြပါတယ်
။အခုကျွန်တော်တို့အလုတ်လုတ်လာတာကကျွန်တော်လုတ်သက်က6-9နှစ်ထဲမှာရောက်နေပြီ။အခုဒုနဲ့ပြင်နေတဲ့ခါရံနားခံရတဲ့ခါရံကကျွန်တော်ကျွန်တော်ဒီလောက်သာပဲပြီးမလား။ဘယ်လိုပဲခံစားခွင့်ပြီးမလဲဆိုတော့ကျွန်တော်ဒီ10နှစ်မှတည်ရမယ်။ဒါပေမဲ့အခုကတခြားအလုပ်ကိုတော့ဟိုထားလဲကျွန်တော်တို့မှမလွယ်ဘူးလေ
ရှင်ပြောင်းလို့သမား2000ကျော်လောက်ရှိတဲ့မဲဆောက်မြို့မှာတော့နေဆက်ဖြစ်တာကြောင့်တရားမဝင်အလုပ်သမားတွေလည်းအများအပြားရှိနေတာပါစိတ်ယုံအလုပ်ယုံနေမှာဆိုရင်အလုပ်သမားတဦးကိုဥပဒေပါလှုပ်အားကမျိုးပေးတာမဟုတ်ပဲတနေ့ကိုအနည်းဆုံးဘတ်ငွေ80ကနေအများဆုံး180လောက်ထိပဲလှုပ်အားကကိုပေးကြပါတယ်2016ခုနှစ်ထဲမှာတော့ဥပဒေတွေကပို့ပြီးတော့တင်းကျပ်လာတဲ့အတွက်အလုပ်ရှင်တွေဘက်ကတနေ့ကိုဘတ်ငွေ300ရကြောင်းလက်မှတ်လေးထိုးခိုင်းတာတွေရှိလာပါတယ်
ဆဲရုံမှာကျွန်တော်ဒီလုံးတော့ကတရာ120ပေါ့လက်မှတ်ကတော့300ထိုးခိုင်းတာပေါ့
ထိုင်းနိုင်ငံမှာမြန်မာရွှေပြောင်းလို့သမား3သန်းထက်မနည်းအလုပ်လုပ်ကြနေပြီးရေလုံငန်းဆက်ရုံအလုပ်ရုံနေနဲ့အလုပ်အမျိုးအစား20ကျော်ကိုသာလုပ်ဖို့အတွက်ထိုင်းအစိုးရကသတ်မှတ်ထားတာပါဒါပေမဲ့အလုပ်ရှင်တွေကတော့နားလည်မှုတွေနဲ့ဈေးပေါပေါနဲ့ရတဲ့မြန်မာလူသမားတွေကိုခံထားကြပါတယ်ထိုင်းနိုင်ငံရဲ့မြို့ကြီးအတော်များများကဈေးတွေနဲ့ကုန်တိုက်ဓာတ်ဆီဆိုင်ကုမ္ပဏီစတဲ့နေရာတွေမှာအယောင်ဝန်ထမ်းအများစုဟာနိုင်ငံခြားသားအလုပ်သမားတွေကိုခန့်အပ်ထားတာပါဒီထဲမှာမြန်မာနိုင်ငံသားတွေကတော့အများစုဖြစ်ပါတယ်တကယ်တော့ထိုင်းနိုင်ငံထဲမှာတရားဝင်အလုပ်လုပ်ခွင့်ရတဲ့အလုပ်တွေထဲမှာဒီလိုအလုပ်တွေမပါပါဘူးထိုင်းအစိုးရကလုပ်ခွင့်မရှိတဲ့အလုပ်တွေမှာလုပ်ကင်နေတာတွေကိုတွေ့ရင်တင်းပေးကြဖို့နဲ့တွေ့ရှိရင်ပုံမှန် 54 ရထောင်ဒဏ် 5 နှစ်နဲ့ဒဏ်ငွေဘတ် 2000 ကနေဘတ်ငွေ3000အထိဒဏ်ဆောင်ရမှာဖြစ်ပြီးအလုတ်ခန့်ထားတဲ့အလုတ်ရှင်လည်းအရေးယူခံရမှာဖြစ်တယ်ဆိုပြီးထိုင်းပြည်ရဲ့ဌာနကမကြခင်ကပဲသတင်းထုတ်ပြန်ထားပါတယ်ရှင
်လူမှုရေးစီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်စနေညပိုင်းအစီအစဉ်မှာတင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ
သ ပြည်ဝင်အမေရိကန်နိုင်ငံရဲ့ဗိုလ်တူးနေမနေ့ကင်းအစီအစဉ်လေးကိုသွားရရှင်နေနားဆင်နေရတာပါခင်ဗျာ။အခုတော့နိုင်ငံတကာသတင်းလှော်တဲ့ပုဂ္ဂိုလ်ကြားပါမယ်။ဥရောပသမဂ္ဂ EU တွေကနေ UK နိုင်ငံနှုတ်ထွက်ဖို့ဆုံးဖြတ်ခဲ့ပြီးတဲ့နောက်နယ်သာလန်လိုအခြား EU အဖွဲ့ဝင်နိုင်ငံတွေကလည်းနှုတ်ထွက်သွားမှာကို EU အဖွဲ့ကြီးကစိုးရိမ်နေပါတယ်။ UK မှာလိုပဲနယ်သာလန်မှာလည်းလူဝင်မှုကြီးကြပ်ရေးကိစ္စတိုင်းပြည်ရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုတွေနဲ့ပတ်သက်လို့စိုးရိမ်ချက်ကြီးကြီးမားမားရှိနေတာပါ။ရော်ဒါဒန်မြို့ကနေHenry Richwell သတင်းပေးပို့ထားတာကတော့ကိုဝင်းထမ်းမောင်ကတင်ပြမှာပ
ါ။နယ်သာလန်နိုင်ငံတောင်ဘက်စွန်းမက်စထရစ်မြို့မှာသွားလာရေးအတွက်လွယ်ကူဆုံးကတော့ဆက်လီနဲ့စပိန်နေပါပဲ။ဒီမြို့ဟာခေတ်သစ် EU ဥရောပသမဂ္ဂကိုဖွဲ့စည်းခဲ့တဲ့1992ခုနှစ်သဘောတူစာချုပ်နဲ့ဆက်ဆက်နေတဲ့မြို့ပါ။လွန်ခဲ့တဲ့24နှစ်ကဒီနေရာမှာလက်မှတ်ရေးထိုးခဲ့တဲ့သဘောတူညီချက်အရဥရောပကိုနိုင်ငံရေးအကျဗန္ဒာငွေကြေးပိုင်ဆိုင်ရေးရာအကျတစုတစည်းတည်းပို့ပြီးတော့နှီးကပ်စေခဲ့တာပါ။ဒါပေမဲ့အခုချိန်မှာတော့ဒီမျိုးဟာ EU ကိုမထောက်ခံတဲ့အဓိကနေရာတစ်ခုဖြစ်လာနေပါတယ်။မကြသေးခင်ကလူလူစစ်တမ်းတွေအရနယ်သာလန်နိုင်ငံသားတဝက်လောက်ဟာ EU ထဲကနေနယ်သာလန်ခွဲထွက်သင့်မထွက်သင့်ဆိုတာကိုလူလူဆန္ဒခံယူပွဲနဲ့အဆုံးဖြတ်ဖို့လိုလားကြောင်းပြသနေပါတယ်။
Destination state we should have our own borders our own courts and to make our own laws.
နိုင်ငံတစ်ခုအနေနဲ့ကိုယ်ပိုင်နယ်နိမိတ်ညင်းတွေကိုယ်ပိုင်တရားရုံးတွေနဲ့ကိုယ်ပိုင်ဥပဒေပြဋ္ဌာန်းခွင့်တွေရှိတင်ပါတယ်။EU ဥရောပသမဂ္ဂကဆုံးဖြတ်တာမဖြစ်တင်ပါဘူ
းလက်တလောလူလူစစ်တမ်းတွေမှာထောက်ခံမှုအများစုရနေတဲ့လက်ရဆုံး Freedom Party အဖွဲ့ဝင်ဟောင်း Lawrence Stassen ကပြောသွားတာပါ Freedom Party ခေါင်းဆောင် Herat Filder ကတော့ဥရောပမှာအစ္စလမ်ဝါဒလွှမ်းမိုးမဲ့အခြေအနေကိုလက်မခံဘူးလို့ဆိုပြီး Netherlands နိုင်ငံသားတွေအနေနဲ့ UK ပြည်သူတွေလိုပဲ EU အဖွဲ့ဝင်ဖြစ်ကနေနှုတ်ထွက်မဲပေးကြဖို့မဲဆွယ်စည်းရုံးနေပါတယ်
Brexit is all about getting the sovereignty back. But however,
UK နောက်ထပ်တာကကိုပိုင်အချုပ်အခြာအာဏာကိုပြန်ယူတာပါပဲ။လွှဲမှုကြီးကြပ်ရေးနဲ့ပတ်သက်လို့စိုးရိမ်မှုတွေကတော့အများကြီးရှိပါတယ
်။ဆက်လက်စီးပြီးမြစ်ကြောအတိုင်းဆင်းသွားရင်တော့ဥရောပရဲ့အကြီးဆုံးစစ်ကမ်း Rotterdam ကိုရောက်ပါတယ်။အနောက်ဥရောပရဲ့အဓိကစီးပွားရေးလုပ်ငန်းတွေနဲ့ကမ္ဘာကြီးကိုဆက်ဆက်ပေးနေတဲ့နှစ်စဉ်ကုန်ပစ္စည်းတန်ချိန်465သန်းကိုဒီစစ်ကမ်းမှာရောင်းဝယ်တာပါ။
Much of the prosperity both in the Netherlands and in Europe as a whole that we've gained over the last decades depends
Netherlands အနေနဲ့ရောဥရောပတစ်ခုလုံးအနေနဲ့ပါပြီးခဲ့တဲ့ဆယ်စုနှစ်တွေအတွင်းရရှိခဲ့တဲ့ကျွဲဝချမ်းသာမှုအများစုဟာလွတ်လပ်စွာကုန်သွယ်မှုလူနဲ့ကုန်ပစ္စည်းတွေလွတ်လပ်စွာကူးတန်းသွားလာနိုင်တဲ့အပေါ်မူတည်ခဲ့ပါတယ
် EU ကနေခွဲထွက်တာကစီးပွားရေးအရအကဘေးတစ်ခုဖြစ်စေတယ်လို့ Rotterdam စိတ်ကမ်းပြောခွင့်ရ Shaq Popa ကအခုလိုပြောပါတယ်
With Europe we are 500 million people the largest trading zone
ဥရောပထဲမှာဆိုရင်ကျွန်တော်တို့ဟာလူရေသန်းပေါင်း900ရှိရဲ့အကြီးဆုံးကုန်သွယ်ရေးဇုံကြီးဖြစ်တယ်လို့ဈေးကွက်အရလည်းအကြီးဆုံးဖြစ်ပါတယ်နယ်သာလန်တစ်ခုတည်းအနေနဲ့ကတော့လူရေက16သန်းပဲရှိပါတယ
် EU ကိုထောက်ခံသူတွေကတော့ UK နှုတ်ထွက်မဲ့ကိစ္စကိုအားမကြပါဘူ
း The United Kingdom are a major trading partner for the Netherlands there are
UK ဟာ Netherlands ရဲ့အဓိကကုန်သွယ်ပတ်နိုင်ငံမှာသမိုင်းဆန္ဒကြီးမားတဲ့ဆက်ဆံရေးတွေရှိပါတယ်
။ဒါပေမဲ့ဥရောပတဝန် EU နဲ့ပတ်သက်တဲ့အစိုးရမှုတွေထဲမှာတူတာတချို့ရှိပါတယ
်။ The basic sentiment being Brussels is regulating too much. And the other
ကနေတိတ်ပြီးတော့ထိန်းချုပ်လို့နေဆိုတဲ့အခြေခံစဉ်းစားချက်ပါ။တစ်ဖက်မှာလည်း EU ရဲ့ဆုံးဖြတ်ချက်ချမှတ်တဲ့လုပ်ငန်းရှင်တွေဟာနိုင်ငံသားတွေနဲ့တိတ်ကိုအလန့်ကွာနေပြီးတော့မဆိုင်တယ်လို့ဖြစ်နေပါတယ်။
နယ်သာလန်ဥပဒေအရတော့ EU ကနေခွဲထွက်ရေးလူမှုဆန္ဒခံယူပွဲကျင်းပဖို့အခြေအနေကမလွယ်လှပါဘူး။ဒါပေမဲ့ရှေ့နှစ်မှလာတဲ့ရွေးကောက်ပွဲကျင်းပဖို့ရှိနေတာနဲ့အတူ UK နှုတ်ထွက်မဲ့ဆုံးဖြတ်ချက်ကိရက်တွေကြောင့်ဒီကိစ္စကနယ်သာလန်မှာအလေးပေးပြောဆိုလှုံ့ဆော်လာနိုင်တဲ့ကိစ္စဖြစ်နေပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32ဒုကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မစနောချိန်မနေ့6နိုင်ခွဲရှိပါပြီ။ VOA American တန်ရဲ့ဘိုဒုနေမနေ့ခင်အစီအစဉ်တွေကိုမနေ့9နိုင်အထိလိုင်းနူမီတာ32 kHz 935လိုင်းနူမီတာ40 kHz 9433ညလိုင်းနူမီတာ50 kHz 9999နဲ့လိုင်းလက်190 kHz 1595တို့ကနေဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ခွဲအတွင်းမှာတော့ကမ္ဘာမီဒီယာတွေတဲကမြန်မာပြည်အကြောင်းနဲ့အတူ American Indian English သင်ခန်းစာကိုတင်ဆက်မှာဖြစ်တယ်လို့တရိုက်လေးလိုင်းအစီအစဉ်တင်ဆက်တဲ့အခါမှာတော့
ကိုပိုင်အနေနဲ့ပဲသူတို့ကလုပ်ဆိုလို့ရှိရင်ကိုရဆိုင်လေးဖွင့်လိုက်မယ်ပေါ့နော်လမ်းဘေးမှာဈေးရောင်းလိုက်မယ်ဆိုတော့တဖြည်းဖြည်းနဲ့ဈေးရောင်းသူပိုများလာတာလေဒါကျွန်တော်တို့အလုပ်ကိုင်ခွန်လန်းနေနေနေပြီးရဲဆိုတဲ့ဟာကိုပြတယ်လို့ထင်တယ
်မြန်မာနိုင်ငံရဲ့အလုပ်ကိုင်အခွင့်အလမ်းအကြောင်းဆွေးနွေးထားတဲ့တရိုက်လေးလိုင်းအစီအစဉ်မကြာခင်နားဆင်ရဖို့ရှိပါတယ်အခုတော့ကမ္ဘာမီဒီယာတွေတဲ့ပေါ်ပြနေတဲ့မြန်မာပြည်ဆိုင်ရာအဒီတာအဘော်နဲ့သတင်းဆောင်မတွေကိုနားဆင်ရပါမယ်။ဦးကျော်ဇန်တာကစူးစီးတင်ဆက်ထားတာပါ
။အမေရိကန်ရဲ့လူမှောင်ခိုးအစည်းအဝေးခန်းစားအာရှတလွှားရိုက်ခတ်မှုအမျိုးမျိုးဆိုတဲ့ခေါင်းစဉ်နဲ့ဆိုင်မန်ရာဖင်ရေးသားတဲ့ဆောင်မကို Nikkei Asian Review ကထုတ်လုပ်တင်ပြလိုပါရတယ်။အစည်းအဝေးခန်းစားနဲ့ပတ်သက်ပြီးမြန်မာပြည်အပါအဝင်အာရှနိုင်ငံတချို့ကသူတို့ကိုအစင်ချောချလိုက်တဲ့အတွက်ဒေါသနဲ့တုံ့ပြန်ကြပါတယ်။သူတို့နိုင်ငံဟာအမေရိကန်နဲ့ကုန်သွယ်မှုအပါအဝင်ဆက်ဆံရေးကိုထိခိုက်နိုင်တာဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံကတော့ sex trafficking လို့ခေါ်တဲ့လိင်ကုန်ကူးမှုပြဿနာအများအပြားရှိနေပေမဲ့အမြင့်ဆုံးအစင်ကိုတိုးမြှင့်ထားတာတွေ့ရပါတယ်။အမေရိကန်ပြည်ထောင်စုရဲ့မဟာမိတ်အရင်းအချာဖြစ်တဲ့ဖိလစ်ပိုင်နိုင်ငံမှာမကြာခင်ကတက်လာတဲ့သမ္မတဒူတာတေဟာသူကသူဆိုရှယ်လစ်တူဦးလို့ဆိုပြီးအမေရိကန်ကိုဝေဖန်ရှုတ်ချပါတယ်။တရုတ်နိုင်ငံနဲ့ငင်းပွားနေတဲ့တောင်တရုတ်ပင်လယ်ကိစ္စကိုပြန်လည်သိမ်းမြအောင်လုပ်မယ်လို့ဆိုနေသူဖြစ်ပါတယ်။ဒီလိုအခြေအနေမှာအမေရိကန်ပြည်ထောင်စုအနေနဲ့ငါတို့သာလျှင်ဖိလစ်ပိုင်နိုင်ငံရဲ့မိတ်ဆွေအစ်စ်ဖြစ်တယ်ဆိုတာကိုပြောကျင်တဲ့သဘောလည်းဖြစ်နိုင်ပါတယ်။မြန်မာနိုင်ငံမှာလည်းအာဓမ္မလူကျန်းစီခိုက်မှုတွေကလေးစစ်သားပြဿနာတွေရှိနေပါရဲ့နဲ့မနှစ်တုန်းကအဆင့်မြင့်ပေးခဲ့မှုပါတယ်။ဥပမာအစိုးရအနေနဲ့တရုတ်ရဲ့ဆွဲဆောင်မှုကြရက်ကမြန်မာနိုင်ငံကိုခွဲထုတ်နိုင်အောင်စီးပွားရေးဒဏ်ခတ်ပိတ်ဆို့မှုအများစုကိုလည်းရုပ်သိမ်းပေးခဲ့တာဖြစ်ပါတယ်အခုကြတော့မြန်မာနိုင်ငံမှာဒေါ်အောင်ဆန်းစုကြည်ရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဟာဒီမိုကရေစီနီးရရွေးကောက်ပွဲနိုင်ပြီးအာဏာရလာခဲ့တာဖြစ်ပါရဲ့နဲ့အစဉ်သုံးကိုပြန်လည်ဆော့ချလိုက်တာဖြစ်ပါတယ်ထိုင်းနိုင်ငံရေလုံခန့်ဆိုရင်ကမ်ဘောဒီးယားနဲ့မြန်မာတွေကိုကျွန်းလို့ခိုင်းတယ်ဆိုပြီးတော့ဆွဆွဲခံနေရတာပါထိုင်းမလေးရှားနယ်စပ်တောထဲမှာမောင်ခိုကူရောင်းချခံရသူတွေရဲ့ဒါဇင်နဲ့ချီရဲ့ရုပ်အလောင်းတွေကိုမနှစ်တုန်းကတွစ်စီခဲ့ရပါတယ်။ဒါပေမဲ့ဒီကိစ္စပေါ်ထွက်လာတဲ့အခါမှာမလေးရှားကိုအမေရိကန်တို့ကအစ်နှစ်တူးမြင့်သတ်မှတ်ပြီးဖြစ်နေပါတယ်။အမေရိကန်သတ်မှတ်ကြီးကတော့မလေးရှားမှာတွတ်တက်မှုတွေရှိတယ်လို့ဆိုပေမဲ့တင်နာဂနိတာလို့ခေါ်တဲ့လူအခွင့်ရေးစောင့်ကြည့်မှုအဖွဲ့ကတော့မလေးရှားကိုဒီလိုအစ်နှစ်သုံးမှရှော့ချမထားခဲ့တာအားအသင့်ရတယ်လို့ဆိုပါတယ်။ဒါပေမဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကတော့ဒီလူမောင်ကိုကူအစီရင်ခံစားထုတ်ပြန်တဲ့နေရာမှာနိုင်ငံရေးဩဇာလွှမ်းမိုးမှုတစုံတရာမရှိပါဘူးလို့ညင်းဆိုထားတဲ့အကြောင်းရေးသားထားပါတယ်ခင်ဗျာဆက်လက်ပြီးမြန်မာနိုင်ငံရဲ့ဂျောင်ပိတ်မိနေတဲ့မူရဆေးပြဿနာဆိုတဲ့ကောင်းစဉ်နဲ့ The Nation သတင်းစာမှာရေးသားထားတာကိုတင်ပြလိုပါတယ်တရားမဝင်မူရဆေးတိုက်ဖျက်ရေးဟာမြန်မာအစိုးရရဲ့ထိတ်တန့်ဥစားပေးကိစ္စတရားဖြစ်တယ်လို့ဆိုထားပါတယ်ပြီးခဲ့တဲ့လကတရုတ်နေစပ်မှာဒေါ်လာ35သန်းတန်ဖိုးရှိတဲ့ methamphetamine ဆေးပြား22သန်းဖမ်းမိခဲ့ပါတယ်ဒီလိုက်လာတော့ငါလည်းဒေါ်လာ106သန်းတန်ဖိုးစီရဲ့အလားတူဆေးပြား28သန်းရန်ကုန်မြို့ကစွန့်ပစ်မော်တော်ယာဉ်တစ်စီးမှဖမ်းမိခဲ့ပါတယ်။ရဲကလူတော်တော်များများကိုဖမ်းဆီးစစ်ဆေးစွဲချက်တင်ခဲ့ပါတယ်။ဒါပေမဲ့ဘယ်သူမှဒီပြစ်မှုတွေရဲ့ခေါင်းဆောင်တွေမဟုတ်ကြပါဘူး။ဒီပြစ်မှုတွေရဲ့အဓိကတရားခံတွေမဖမ်းမိသေးဘူးလို့နေပြည်တော်ရဲအရာရှိသူကဆိုပါတယ်။ဘယ်သူတွေလဲဆိုတာကိုကျွန်တော်တို့သိပေမဲ့ဖမ်းရခက်နေပါတယ်။စိတ်အဆက်အနွယ်ကောင်းတဲ့စီးပွားရေးသမားတွေပါတချို့ကသဘုံတွေရဲ့အကာအကွယ်ကိုရယူထားပြီးတချို့ကအနာရှိရဲ့စစ်ဘိုလ်ချုပ်ကြီးတွေနဲ့အဆက်အသွယ်ရှိသူတွေပါလို့လည်းသူကဆိုပါတယ်။ကမ္ဘာမှာဘိန်းယူဒုတိယအများဆုံးထုတ်တဲ့မြန်မာနိုင်ငံဟာမူရဆေးတိုက်ဖျက်ရေးငါးနှစ်စီမံကိန်းကို2010ခုအထိငါးနှစ်သက်တမ်းတိုးထားပြီးမဲ့ပြဿနာကကြီးထွားလာနေစေဖြစ်ပါတယ်။မူရမှန်ကူမှုကပြည်တွင်းစစ်ကြောင်ကြီးထွားလာတာပါ။အစိုးရစစ်တပ်ရောသဘုံတွေပါမူရဆေးကိုကုန်ကူကြတယ်လို့ RCSS SSA ခေါင်းဆောင်ရော့ဆာကဆိုပါတယ်။ဘိန်းဆိုတာသဘုံတွေအတွက်ပတ်စံပဲ။အများစုကတော့စစ်တပ်နဲ့သူတို့ရဲ့မဟာမိတ်ပြည်သူစစ်တပ်ရှိကိုရောက်သွားတယ်။အထူးသဖြင့်စစ်တပ်ကသူတို့စစ်တပ်ရဲ့အကျိုးစီးပွားကိုအကာအကွယ်ပေးနေတဲ့တိုင်းရင်းသားဒေသကပြည်သူစစ်တွေကိုအထောက်ပံ့ပေးနိုင်ဖို့အတွက်မူရဆေးအယောင်ဝယ်လုပ်ကြတယ်လို့လည်းသူကဆိုကြောင်းရေးသားထားပါတယ်ခင်ဗျာ။
ဒီပညာနဲ့ပတ်သက်လို့ကမ္ဘာတဝန်း blog တွေမှာဘာတွေရေးနေဆွေးနွေးနေကြသလဲဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာ blogger တွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါတယ်ရှင်။ထုတ်လင့်ပြီးတဲ့ blogger တွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်း website ရဲ့တုဒ္ဒအဖျားဖျားဆိုတဲ့ကဏ္ဍအောက်မှာပြန်ရှာနားထောင်နိုင်ပါတယ်။ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ blogger တွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့blogger လို့ကောင်းစင်တက်ပြီးတော့ burmese@voanews.com စီကို email ပို့ပေးစေချင်ပါတယ်ရှင
်။ VOA ရဲ့အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေကြဖြစ်ပါတယ်။အခုတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာကြအောင်ပါ။ American Indian 3အင်္ဂလိပ်သင်ခန်းစာကိုဒေါ်လလတန်းကအစီအစဉ်ပို့ချမှာဖြစ်ပါတယ်။
ဒီကိမ်းနဲ့တင်ပြမယ် idiom အသုံးကတော့
blind alley
ဖြစ်ပါတယ်စာလုံးပေါင်းက blind blind ကမမြင်ရတာမျက်စိမမြင်တာမမြင်နိုင်တာ alley alley ကမြို့ထဲကတိုက်ကြိုတိုက်ကြားတိုက်နောက်ဖေးလမ်းကြီးကလေးလမ်းစုံအဆုံးမှာလမ်းပိတ်တဲ့နေရာကိုဆိုလိုတာဖြစ်ပါတယ် idiom အသေးပဲကလည်းရှင်းပါတယ်လမ်းအဆုံးရောက်လို့ရှေ့ဆက်မသွားနိုင်ပိတ်မိနေတဲ့အခြေအနေမျိုးပေါ့ကျမတို့မြမအဆူရတော့ကြောင်ပိတ်မိတဲ့သဘောပေါ့ရှင်အကျိုးရှိဖို့မမြင်တာရှေ့မှာတွတ်တဲ့မဲ့လမ်းမမြင်တာကိုတနည်းအင်္ဂလိပ်လို dead end လို့လည်းပြောလို့ရပါလေဒီ blind alley ဆိုတဲ့အသုံးနဲ့ပတ်သက်လို့ George Crowe ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် All the clues about the recent bombings led the police up into blind alleys.The police need the help of the public to solve the crime.
ပကြတိမီကဘုံပေါက်ကွဲမှုတွေနဲ့ပတ်သက်လို့ရဲကရထားတဲ့တဲလွန်စံအားလုံးကဘာကူမဆက်သတင်းလိုက်အခြေခံလို့မရနိုင်ဘူး။ကြောင်ပိတ်မိတွေနဲ့သဘောပဲ။ဒီရာဇဝတ်မှုကိုစုံစမ်းစစ်ဆေးနိုင်ဖို့ရဲကပြည်သူအကူအညီလိုနေပြီလို့ထေပြရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ All the clues about the recent bombings led the police up into blind alleys.The police need the help of the public to solve the crime.
ခုခုကရှေ့ဆက်မတွေ့နိုင်တော့ဘူး။ကြောင်ပိတ်မိနေတယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ?
Led to blind alley.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိရမနဲ့တင်ပြခဲ့တဲ့ idiom အသုံးလေးဖြစ်ပါလေ
American Indian သုံးအင်္ဂလိပ်သင်ခန်းစာတွေကို VOA ရဲ့မနက်ခင်းတိုင်းမှာဒေါ်လာလာတန်းကတင်ဆက်နေတာဖြစ်ပါတယ်။အခုတော့အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်နားဆင်ရပါမယ်။မတ်တင်ကြီးထိုက်ကဆွေးနွေးတင်ဆက်ထားတာပါ။
လာညချမ်းပါရှင်အင်္ဂါနေ့ညချမ်းထရိုက်လေးလိုက်အစီအစဉ်ကကြိုးဆိုပါတယ်ဒီကနေ့ဆွေးနွေးချရမယ့်အကြောင်းအရာကတော့ဒီမြန်မာပြည်သူလူထုအတွက်အလို့အကန့်အခွင့်အလမ်းသစ်တွေဖန်တီးပေးနိုင်မယ့်အလားအလာအခြေအနေဖြစ်ပါတယ်အလို့အကန့်ရှာဖွေမှုကြောင့်လူမှုဒုက္ခအဝဝနဲ့ရင်ဆိုင်နေရတဲ့မြန်မာပြည်သူအများစုအတွက်အလို့အကန့်အခွင့်အလမ်းတွေဖန်တီးပေးနိုင်ဖို့ပြည်ပရင်းနှီးမြှုပ်နှံမှုတွေကိုပဲအဓိကမှီခိုကြရမလားပြည်တွင်းကစီးပွားရေးလုပ်ငန်းကြီးတွေရဲ့ရင်းနှီးမြှုပ်နှံမှုတွေနဲ့ရောအလို့အကန့်အခွင့်အလမ်းတွေဖန်တီးပေးနိုင်မလားအခြေခံပြည်သူတွေအတွက်ဘလို့အခမ်းကဏ္ဍတွေမှာအလို့အကန့်ဖန်တီးပေးဖို့လိုအပ်နေတယ်လဲဆိုတာတွေကိုဆွေးနွေးကြရအောင်ပါရှင်။ပြည်နယ်ဆွေးနွေးကြမယ့်ပုဂ္ဂိုလ်တွေကတော့ Triangle Women အဖွဲ့ကဒေါက်ခင်လေးနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့စီးပွားရေးကော်မတီမှလည်းတာဝန်ယူခဲ့ဘူးသူစီးပွားရေးလုပ်ငန်းရှင်ကြီးဦးမင်းခင်တို့ကိုကျွန်မဖိတ်ခေါ်ထားပါတယ်။အခုတော့ဆရာဦးမင်းခင်နဲ့စကြရအောင်ပါရှင်။ဆရာဦးမင်းခင်ရှင်ဒီမြန်မာနိုင်ငံရဲ့ဘလို့စီးပွားရေးကဏ္ဍတွေကနေအလို့အကန့်အခွင့်အလမ်းသစ်တွေများဖန်တီးလာနိုင်မဲ့အလားအလာရှိနိုင်ပါတယ်ရှင်။ဆရာစပြီးဆွေးနွေးပေးပါ
ဒါကလည်းပိုင်းပြရမှာပေါ့ဗျာ။ဒီပိုင်းကတော့အခွင့်အလမ်းရှိနေတဲ့အခွင့်အလမ်းကောင်းတဲ့နေရာမျိုးနေရာရဲ့တော်တော်လက်တွေ့အလုပ်ပြန်လုပ်နိုင်တဲ့အခြေအနေတွေပေါ့။ဒီအခြေခံကဏ္ဍတွေပေါ့။ဆိုတော့ဟိုတကယ်တော့ဗမာနိုင်ငံအများစုအတွက်ဒီအလုပ်ကိုနေရာဖန်တီးပေးတဲ့ကဏ္ဍကတော့တစ်ခုရှိပါတယ်။တစ်ခုကနေရာစိတ်ကြီးကဏ္ဍလေ။နောက်တစ်ခုကနေရာစိတ်ကြီးနဲ့တက်ဆိုင်လုပ်ငန်းတွေအပါအဝင်ဖြစ်တယ်။အတူတူလက်စားလုပ်ငန်း၊ CI လုပ်ငန်းတွေကလည်းအဲဒီကဏ္ဍကခုပုံကျိုးတိုးတက်အောင်လုပ်နိုင်ရင်ကျွန်တော်တို့လောက်ကန်ခွင့်ကပြည်သူဆိုင်ရာကိုဟိုပို့လို့ရမယ်။ဒါပေမဲ့ဒီတကယ်ကောင်းတဲ့ပေါ်ဖို့ဆိုတဲ့အခါကျတော့အဲဒီကခုလုံးက ကျွန်တော်တို့ဟိုဒီစီးပွားရေးဟိုဟာရေးဆွဲရတဲ့ကဥပပေးကမှာပါရင်းနဲ့လက်တွေ့အကောင့်တွေဖော်ရင်းချေပိုင်းရတော့ဒီတင်ရလို့ဘယ်လိုလဲဖော်မလဲဆိုတာကဟိုတစ်ခုရှိပါတယ်
ဟုတ်ကဲ့ပါရှင့်ဆရာကျေးဇူးတင်ပါတယ်အဲ့တော့မတ်ခင်လေးကိုအလှည့်ပေးချင်ပါတယ်မတ်ခင်လေးကိုကျွန်မမေးချင်ပါတယ်ဒီမြန်မာပြည်သူတွေရဲ့အများစုဖြစ်တဲ့အခြေခံလူတန်းစားတွေပေါ့နော်အခြေခံလူတန်းစားတရက်အတွက်ဘလို့အလို့အကင်မျိုးတွေများအဓိကလိုအပ်နေပါသလဲရှင
်ခုနဟိုဆရာဦးမင်းခင်လည်းပြောသွားပါပေါ့နော်ဒီကျွန်မတို့ကဟိုစိုက်ပျိုးရေးနိုင်ငံဖြစ်တယ်ဟိုနောက်ပြီးတော့ခုနိုင်ငံရဲ့အခြေအနေမှာလည်းအရင်ကြီးမားတဲ့စီးပွားရေးဟိုနည်းနည်းညွှန်နိုင်မှုတွေမရသေးဘူးဆိုတော့ကျမတို့ကဒီလိုမျိုးပေါ့ဟိုအခွင့်အလမ်းဆိုတဲ့အခါမှာအခုရှိနေတဲ့စက်ရုံအလုပ်ရုံတွေမှာပဲအလုပ်လုပ်မလားပေါ့နော်အခြားသောကုမ္ပဏီတွေမှာအလုပ်လုပ်မလားဒါမှမဟုတ်လို့ရှင်ကိုပိုင်စီးပွားရေးပေါ့နော်တိတိလေးတွေပေါ့ခုနပြောတဲ့ကျမတို့ဒီဟိုစတိုးဆိုင်တိတိလေးတွေဖွင့်တာလေတော့မဟုတ်ရင်လမ်းဘေးမှာဥမာကိုရဆိုင်ဖွင့်တာအစားပေါ့နော်ဒါလည်းအလုပ်ကင်ခွင့်လမ်းတွေမှာအခြေခံပြပါတယ်အဲ့တော့အများစုကကျမတို့ကပညာရေးလဲအားနေတယ်နော်အရင်းကြီးလဲအားနေတဲ့ခါကျတော့သူများရှင်မှာဝန်ထမ်းဝင်လုပ်တယ်ဆိုတာလဲဟိုအတိုင်းအတာတစ်ခုဒီမှာသူတို့မှာအကန့်အသတ်တွေရှိကောင်းရှိမယ်ဝင်ငွေအားချင်းကောင်းဖြစ်ကောင်းဖြစ်မယ်ပေါ့နော်အချိန်အဲ့ခါကျတော့ကိုယ်ပိုင်အနေနဲ့ပဲသူတို့ကလုပ်ဆိုလို့ရှိရင်ဘာလုပ်မလဲဈေးပဲရောင်းလိုက်တယ်ကိုရဆိုင်လေးဖွင့်လိုက်မယ်ပေါ့နော်လမ်းဘေးမှာဈေးရောင်းလိုက်မယ်ဆိုတော့တစ်ပြေးပြေးနဲ့ဈေးဝယ်သူတဲ့ဈေးရောင်းသူပိုများလာတာလဲဒါကျမတို့အလုပ်ကင်ခွန်လန်းနေနည်းနေသေးတယ်ဆိုတဲ့ဟာကိုပြတယ်လို့ထင်တယ်
ဟုတ်ကဲ့ပါရှင်ကျေးဇူးပါအခုတော့ကျမတို့သောရရှင်တွေကိုအလှည့်ပေးချင်ပါတယ်ပထမတော့ဒီနယူးယောက်ကကိုခိုင်ဆိုးရှိပါတယ်ကိုခိုင်ဆိုးပါဝင်ဆွေးနွေးပေးပါရှင
်နိုင်ငံရှာဝင်နေပြီးသွားနေကြတယ်အလောက်ရှာဖို့သွားနေကြတယ်အဲ့ဒီလူတွေအဓိကကကိုပြည်ထင်မှလည်းအလောက်မရှိတာမဟုတ်ဘူးအလောက်ရှိတယ်အလောက်ရှိတော့ကျွန်တော်တို့မှာကဘာလို့ဆိုရင်အလောက်ရှာပေးနိုင်တဲ့နေပြီးအေဂျင့်မရှိဘူးအေဂျင့်မရှိဘူးဆိုတော့ရန်ကုန်မြို့မှာလို့အဲ့လိုမျိုးတွေမှာပေါ့နော်အဲ့ဒီမှာနေပြီးဟိုအလုံးကရှာပီးရှာဖွေတဲ့နေပြီရှာပီးတဲ့ဟိုကိုတရားတန်ကြီးပေါ့နော်ဒီမှာနေပြီဟိုအလုံးချက်ဖြစ်မယ်အလုံးဆော့ဖြစ်မယ်ပေါ့ဆဲယုံတွေဖြစ်မယ်ဟိုလေသမားအလုံးတွေဖြစ်မယ်ဥယျာဉ်ဆိုင်အလုံးတွေဖြစ်မယ်ဘယံအလုံးတွေဖြစ်မယ်အဲ့ဒီလိုအလုံးရှာပီးတဲ့အေဂျင့်ရှိဖို့လိုတယ်မြန်မာနိုင်ငံထဲမှာက
ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်ရှင်ကိုခိုင်ဆိုအဲ့တော့စင်ကာပူကကိုမျိုးအောင်ရှိပါတယ်ကိုမျိုးအောင်ပါဝင်ဆွေးနွေးပါရှင်
ဟုတ်ကဲ့အခုကျွန်တော်လက်ရှိဒီဘက်မှာအလုံးလုံးနေရတဲ့အခြေအနေပေါ်မူတည်ပြပြမယ်ဆိုတော့အခုလက်ရှိကာလမှာဒီဘက်ကလုပ်ငန်းရှင်တော်တော်များများကမြန်မာပြည်ထဲကိုတွားဖို့အနေထားရှိနေပါတယ်တချို့ဆိုလည်းလုပ်ငန်းလိုင်စင်တင်ပြီးစောင့်ဆိုင်းနေကြပါတယ်အဓိကမြန်မာပြည်မှာနိုင်ငံခြားကုမ္ပဏီတွေပြပကုမ္ပဏီကြီးကြီးမြတ်မြတ်တွေဝင်ရောက်လာပြီဆိုလို့ရှိရင်အဓိကကျွန်တော်တို့ပြည်တွင်းအနေနဲ့ကဏ္ဍပေါင်းစုံအနေနဲ့ဝင်လာမှာဖြစ်တဲ့အတွက်အနမတ်တစ်ကတော့ဤပညာပိုင်းဆိုင်ရာမြင့်တက်လာဖို့ရှိပါတယ်နမနိကသူတို့ရဲ့အတွေးခေါ်ယူဆအလုပ်ပုံကင်ပုံလေးကြီးကတချို့အရာလေးတွေကကျွန်တော်တို့မြန်မာပြည်မှာအားနည်းနေတဲ့အပိုင်းလေးရှိတယ်။အဓိကပါလဲဆိုတော့ကျွန်တော်တို့မြန်မာပြည်မှာအခုလက်ရှိကြုံတွေ့နေရတဲ့အရာကာလန်ပိတ်ဆို့မှုတွေနောက်ကြတော့အချိန်မရောက်ရှိမှုတွေအဲအဲ့ဒီလိုမျိုးတွေကကြတော့ကျွန်တော်တို့ဒီပြပလုံးလက်ရှိနေပေါ်မှာမူတည်ပြီးတော့ကျွန်တော်တို့အကြံဉာဏ်လေးတွေရနိုင်တယ်။စင်ကူမှာလည်းမျိုးလေးကကျင့်ကျင့်လေးပဲတိုးတော့သူတို့ရဲ့တိဆောက်ထားတဲ့ပုံစံလေးအဲ့ဒါမျိုးတွေအကုန်လုံးကမြန်မာပြည်မှာရောက်လာမယ်ဆိုလို့ရှိရင်အရင်ကောင်းပါပ
ါဟုတ်ကဲ့ပါရှင်ကျေးဇူးပါရှင်ခုမျိုးအောင်ကျေးဇူးတင်ပါတယ်အခုတော့ဆရာဦးလှမြင့်ဆရာဦးလှမြင့်ပါဝင်ဆွေးနွေးပါရှင်ဆရာဦးလှမြင့်ရှိပါတယ
်ဟုတ်ကဲ့ကျွန်တော်ကတော့ဟိုကျွန်တော်တို့မြန်မာနိုင်ငံတမိုင်းနဲ့စီဝိုင်းတမိုင်းပေါ့နော်ဟိုကိုလိုနီခေတ်တုန်းကကျွန်တော်တို့ဗမာပြည်ကဒီကမ္ဘာမှာဟိုဆန်ကိုအများဆုံးတင်ပို့တဲ့နိုင်ငံဖြစ်ခဲ့ပါတယ်အဲ့လိုဖြစ်ခဲ့တဲ့အကြောင်းရင်းကတော့အဲ့ဒီခေတ်ကလည်းပဲကျွန်တော်တို့ဒီordination နဲ့ cooperation နေရှိပါတယ်ဟုတ်လားဘူလင်ညာပူးတို့ဟိုစတီဘာသားတို့ပေါ့နော်သူတို့ကတော့ကမ္ဘာဈေးကွက်အထဲမှာဝင်ဆန့်ပြီးတော့ကမ္ဘာပြည်ဟာဆန်စပါးနဲ့ဆင်ကြီးတယ်ဆိုတာကိုသူတို့သိတယ်အဲ့တော့ဟုတ်လားသူတို့ကတခါတစ်ဖက်မှာလည်းပဲဒီငွေကြေးရင်းနှီးမြှုပ်နှံမှုပိုင်းနေတဲ့သူတို့ခေါ်သွင်းလာတယ်အဲ့ဒီအတွက်ကျွန်တော်တို့ဟုတ်လားကမ္ဘာပြည်ဟာဒီကမ္ဘာဈေးကွက်နဲ့ထိပ်သွေးပြီးတော့ဒီနံပါတ်၁ဒီ export ဘာလို့လဲဒီဆန်တင်ပို့တဲ့နိုင်ငံဖြစ်လာတယ်အဲ့လိုပဲကျွန်တော်တို့ဒီနေ့ခင်မှာလည်းပဲဟိုဒီနေ့ခင်မှာဆန်းလဲဘာညာတော့မဟုတ်ဘူးပေါ့နော်ကျွန်တော်ဆိုလိုတာကဒီလိုဟဲ့လားနိုင်ငံတကာကော်ပိုရေးရှင်းကြီးတွေဝင်လာနိုင်အောင်ကျွန်တော်တို့လက်ရှိဆိုရလည်းပဲဆန်းကြောင်းတွေသူတို့ဖွင့်ပေးဖို့လိုပါတယ်စင်ကာပူလည်းဒီလိုပဲလုပ်ခဲ့ရတယ်အဲ့ဒါမျိုးတွေ
ဟုတ်ကဲ့ပါရှင်တ
ို့ဒီပဲဟဲ့လားနိုင်ငံတကာငွေကြေးရှင်းကြီးထုတ်နိုင်မှုတွေအဲ့ဒါတွေလည်းပဲဖွင့်ပေးရင်ကျွန်တော်တို့ကဟိုဘယ်ဟာရလို့ကျွန်တော်ကအတီးကြတော့ကျွန်တော်မပြောလို့ပါဘူးသို့တော်လည်းပဲအဲ့ဒီအလားအလာတွေကိုဒီလိုဖွင့်ပေးခြင်းအပြင်လုပ်ကင်နေရ
ပေါ်လာမယ်လို့ကျွန်တော်ယုံကြည်ပါတယ်
။နောက်တစ်ခုဒီကျမတို့ရဲ့ဟိုသောရရှင်တယောက်ဖြစ်တဲ့ဦးထီလာမောင်မိထီလာကထီလာမောင်ရေးထားတဲ့အစာမှာဆိုလို့ရှိရင်လေသူကဒါမြန်မာနိုင်ငံမှာလူရေအများဆုံးလူဒန်းစားဟာကျေးလက်ဒေသတောင်သူလယ်သမားလူဒန်းစားဖြစ်ပါတယ်ဒီလူဒန်းစားဟာဆင်းရဲမွဲတေမှုတန်အခမ်းအနားဆုံးလူဒန်းစားဖြစ်ပါတယ်တဲ့။ဘာကြောင့်ဒီလူဒန်းစားဆင်းရဲမွဲတရတဲ့လဲလေယာဉ်လုပ်ငန်းကိုခင့်မီဖွံ့ဖြိုးတိုးတက်အောင်လုပ်မပေးနိုင်ခဲ့ကြလို့ပဲဖြစ်ပါတယ်။1962ခုနှစ်နောက်ပိုင်းဆီယနာရှင်စနစ်ကြီးစိုးခဲ့ပြီးတဲ့နောက်ခရိုနီစီးပွားရေးသမားများနဲ့အခွင့်ဒူးကန်အာဏာရှင်များထွန်းကားလာတဲ့အခါမှာမြေယာများကိုအစမတန်သိမ်းယူတခြားနည်းနဲ့တုံးခဲ့ကြတဲ့အတွက်တောင်သူလယ်သမားများလေယာမဲ့ဘဝရောက်အလုလက်မဲ့ဖြစ်ဆင်းရဲမွတ်တေခဲ့ကြရပါတယ်ဆိုပြီးတော့သူကစာရှည်ကြီးရေးထားပါတယ်။နောက်တစ်ယောက်ကျမတို့သောရရှင် VOA သောရရှင်တို့ရေးထားတဲ့စာကိုလည်းဖတ်ပြချင်ပါတယ်။သူကတော့ဒီမြမအစိုးရအဆက်ဆက်ဟာတဲ့ကုန်းထုတ်စွမ်းအစုကိုအားပေးရမှာမသိတာကနံပါတ်၁ပြဿနာပါတဲ့။စိုက်ပျိုးရေးနဲ့မွေးမြူရေးဘက်မှရင်းနှီးမြှုပ်နှံမှုနှဲပါတာအလုအကန့်ရှားပါမှုနီးပညာပိုင်းဆိုင်ရာအားနည်းမှုကိုဖြစ်ပေါ်စေပါတဲ့။နမနဲ့ပြဿနာကမလိုအပ်တဲ့နေရာတွေမှာငွေဖြုံးတီးနေတာပါတဲ့ဆိုပြီးတော့သူကမလိုအပ်တဲ့နေရာတွေမှာတော့စစ်အသုံးစရိတ်မြင်မာခြင်းကုန်ထုတ်မှုတွေထက်အကျိုးဆောင်လုပ်ငန်းတွေကိုဦးစားပေးဆောင်ရွက်တာဟာတိုင်းပြည်အတွက်အလွန်အကျိုးရုပ်တယ်လို့ထင်ပါတယ်တဲ့နမ3ပြဿနာကတော့တာဝန်ရှိတဲ့လူတွေကစီမံခန့်ခွဲမှုမှားယွင်းတာပါတဲ့အစိုးရအစ်စ်တက်လာတဲ့မြို့ကြီးတွေမှာမြို့သစ်တွေဆောက်အစိုးရဘတ်ဂျက်ငွေတွေဖြန့်ပေးတာလုံးတင်နေကုန်ထုတ်လုပ်မှုအတရင်တံမိုးကိုတွက်ချက်ပြီးငွေဆက်ကိုအစ်စ်ရိုက်နှိပ်လဲပတ်ငွေအတွင်ထဲ့တင်ပါတဲ့ကုံစင်းနှုံတက်တာကုံထုတ်ရန်တရားကိုအာယုံဆိုင်မဆိုင်ဆိုတာနဲ့ပဲဆိုင်ပါတယ်ဆိုပြီးတော့ရေးထားပါတယ်အဲ့တော့အခုအစိုးရသည့်အနေနဲ့ရောဒီမြန်မာပြည်သူအများစုအလုပ်လုပ်ကင်နေတဲ့အများစုရဲ့ဒီအဓိကစီးပွားရေးလုပ်ငန်းဖြစ်တဲ့လေယာဉ်လုပ်ငန်းကိုဘလို့ပုံစံမျိုးနဲ့များဖွံ့ဖြိုးလာအောင်လုပ်ပေးနိုင်မလဲရှင်ဆရာဦးမင်းခင်ဆရာအဲ့ဒါလေးဆွေးနွေးပေးပါ
ဟုတ်ကဲ့ဒီစနေတဲ့ကြတဲ့အားလုံးကိုလောမြန်မာတွေတော့အဓိကရေးကြတာအဲ့ဒီစနေတဲ့တော့ချက်တွေကိုစက်တူဘယ်လိုအကောင့်ထိပုံမလဲအဲ့ဒါတွေဘယ်လိုချိတ်ဆက်ကြမလဲဆိုတာကအရေးကြီးတယ်ဆိုတော့ဒီမြန်မာစနေတဲ့ကမျိုးကြမှုတဲ့မျိုးတွေလည်းကျွန်တော်တို့သုံးပါမယ်ခုနကတော့နိုင်ငံကဖြစ်ရေးလုပ်ငန်းကြီးတွေခေါ်ပြီးတော့ဟာဆိုရတာဒီအမှုလုပ်မှာကိုထုတ်နိုင်အောင်ထုတ်ပြီးတော့အဲ့တော့သူကလည်းဟိုအစီအကွက်ပေါ်အောင်တနည်းတမနဲ့သူစင်ကာပူရဲ့ဘာလို့သူနိုင်ငံကြီးကြီးလေးမှာလုပ်သလိုကိုယ်နိုင်ငံမှာလည်းလုပ်နေအောင်ကြိုးစားနေနေတယ်လို့ကျွန်တော်သုံးမှုလုပ်တယ်။နောက်တစ်ခုကဒီကျွန်တော်တို့အရင်ကလိုဟိုသင်္ကန်းတမျိုးနှမျိုးတွေကိုကျွန်တော်အာယူဆိုင်လို့ပြရတော့လက်ဖြစ်ဖြစ်နိုင်တာဥမာကျွန်တော်တို့လောလောဆယ်တဲလို့ပြနိုင်မျိုးကကျွန်တော်တို့အဲ့ဒါဟိုဆိုင်နိုင်နေပြည်နိုင်နေငါကပို့နေနိုင်လေအဲ့ဒါပို့ကုန်ပါလေအစ်စ်တို့ဒီထိထိုးတိုင်းမှာပါနေတယ်ဆိုတော့အဲ့ဒါမျိုးကတစ်ဖက်ကအားပေးတယ်တစ်ဖက်ကလည်းကျွန်တော်တို့ကဟိုအမျိုးစုံဟိုကျွန်တော်တို့တိုင်းဆိုင်ဖိုင်လုပ်တယ်ပြောမှာပေါ့ဟိုအမျိုးစုံခွဲပြီးတော့ဟိုဒီအမျိုးမျိုးမျိုးထုတ်ဆိုင်နေတာမျိုးကျွန်တော်လုံအောင်လုပ်လို့တယ်အဲ့ဒါလေကိုကကျွန်တော်တို့ချင်ရတော့အစိုးရကပါဖို့ပါမှဖြစ်နေအစိုးရဒီစကားကျန်တော့ကိုယ်တိုင်မဖြစ်နိုင်ဆိုတော့ကျွန်တော်တို့လူတွေကျွန်တော်ဟိုလာဒီလိုရှိသေးရဲ့ဒီပါတီကိုရင်းမရောရှိကောပညာကြမ်းမရောကျွန်တော်တို့ CYA အမျိုးရမရောဒါတွေတော့ဟိုချထားပြီးသားပဲဆိုတော့လက်တွေ့ဘယ်လိုကောင်းတယ်ပုံမလဲအဲ့ဒီကိစ္စကကျွန်တော်တို့အရေးကြီးတယ်အဲ့ဒီတော့ဒါလက်ရှိအစိုးရရဲ့ဟိုလုပ်ငန်းပေါ့လေ
ဟုတ်ကဲ့ပါရှင့်ဆရာဦးမင်းခင်ကျေးဇူးပါအဲ့တော့မခင်လေးကိုကျွန်မတလှည့်မေးချင်ပါတယ်ဒီအခြေခံလူတန်းစားအမျိုးသမီးတွေအနေနဲ့အသေးစားလုပ်ငန်းလေးတွေမှာသူတို့ဘယ်လိုလုပ်ငန်းတွေမှာအာရုံစိုက်ပြီးလုပ်နေကြပါလဲ
ဟုတ်ကဲ့သူအသေးစားငွေချေးရလဲခုနောက်ပိုင်းမှာတော့ကျွန်တော်တို့ကခုနပြောသလိုပေါ့နော်အရင်တော့ကတော့ INGO တွေကုလသမဂ္ဂလက်အောက်ခံတွေနောက်နိုင်ငံတကာကအဖွဲ့အစည်းတွေနေလာပြီးတော့ဟိုရက်ရွာထဲမှာရှိတဲ့သူတကင်ကျေးရွာထဲမှာရှိတဲ့အမျိုးသမီးတွေကိုပတ်စံကြည့်တာပေါ့သူတို့ရဲ့ idea ကလည်းအမျိုးသမီးတွေလည်းတမပတ်စံရှိနေပတ်စံခံပြီးတော့ manage လုပ်နိုင်ရင်ဒီအရင်အောင်သူ့အတွက်ပို့ပြီးတော့ဟိုတာယာရဲဝင်ငွေကောင်းမယ်ဆိုလို့ရွေးချက်နဲ့ပေါ့ဟိုရာဂိုင်းနှုံးကိုသူတို့ကအစားရအရှုံးတစ်ဝက်အမျက်တစ်ဝက်လိုမျိုးပေါ့နော်အရင်တစ်ဝက်ဟို ရှုံးတာလည်းတော့လို့ဟိုတတ်မှတ်ပြီးသားပါဟိုလုပ်တဲ့သူတွေကဒါပေမဲ့ဘာလို့လဲဆိုတော့ကျွန်မသိရတာအများကြီးအောင်မြင်တယ်လို့ကျွန်တော်တို့ပြောလို့မရဘူး။ဒါလည်းတရားစီးပွားရေးအစီအစားကြောင့်လည်းပါမယ်။အဲ့ဒီလူတွေရဲ့အသိပညာနော်လုံနိုင်ငံနိုင်ငံစွမ်းပေါ်မှာလည်းမူတည်မယ်လို့ထင်တယ်။တချို့ဆိုရင်ဆုံးတာများတယ်။ဘာလို့ဆိုကျွန်တော်တို့သိနေတဲ့အမျိုးသမီးတွေဆိုသူတို့ဒီပတ်စံဒီနေ့သွားယူရမယ်ဟေးဒီသူကခေါ်တာပေါ့နော်ဒီအဖွဲ့ကပြီးမဲ့ပတ်စံသွားယူရမယ်နေယူပြီးရင်သူကအကျွေးဆက်တာတွေအခြားသောပစ္စည်းလေးတွေဝယ်တာတွေလုပ်တဲ့အခါကျတော့ဒါကသူတို့ရဲ့ဟိုအရင်းကြီးဆိုတဲ့အဲကိုမရောက်ခဲ့နဲ့ဒီသားစုဒီလေပတ်ဖို့အတွက်ပေါ့နေ့စဉ်ပေါ်ကလေပတ်ဖို့အတွက်မှရောက်သွားတဲ့အခါကျတော့တိတ်ပြီးတော့ဟိုအရင်ကြီးမလုလိုက်နိုင်ဘူးပေါ့နော်ကျွန်တော်အခု
အဲ့တော့ဆရာဦးမင်းခင်ရှင်အဲ့တော့မြန်မာနိုင်ငံကကုန်ချမ်းတင်ပို့တဲ့နိုင်ငံဖြစ်နေပါတယ်အခုလောလောဆယ်မှာတော့ဟိုကြာလဲကြာခဲ့ပါပြီအဲ့တော့ဒီကုန်ချမ်းကိုတဝက်တစ်ပြက်တစ်ပိုင်းတစ်စလောက်ဖြစ်ဖြစ်ကုန်ကြောလုံနိုင်တဲ့အနေအထားမျိုးများဟိုဖြစ်လာနိုင်ပါသေးသလားကုန်ချမ်းကလည်းကြံရောကြံသေးရလားတော့မသိပါဘူးဆရာဘလို့များသဘောရပါလဲ
ကုန်ချမ်းဆိုတာများဆရာကကုန်ချမ်းလာတော့ကန့်တာနိုင်ရှိတာပေါ့နော်ဒီလိုလေကိုယ်ကြံရောထုတ်နေအောင်မှာကျွန်တော်တို့ကိုထုတ်တဲ့ပြန်သာတာကိုခုနကတန်ဖိုးမျိုးထုတ်ကုန်ထုတ်နေအောင်လို့ကိုလိုတာပေါ့ဒါပေမဲ့တခါခုနစိုက်ပြီးပြန်လာလို့ဟာမျိုးကိုလည်းကျွန်တော်တို့အတံပိုးခွင့်ပြီးတော့တံပိုးပေါင်းထည့်ပြီးတော့တယ်လို့အဲ့လိုပြောကြတာပေါ့အဲ့လိုအဲ့လိုမျိုးလုပ်ပြီးတော့ကျွန်တော်တို့ပို့နိုင်မလို့လို့ရတယ်အဲ့ဒီနေရာမှာကျွန်တော်တို့ရှင်းပါရေးဒီပြည်သားရှင်တွေတို့ပြည်နေတာဒီကိုဖိခွင့်ပေးတာတင်ရရှိတယ်အမျိုးဝါဒါကတော့ဒီတမန်ပေါ့သူတို့ရဲ့လိုအားကိုဒါအစိုးရရဲ့တင်းကြီးကိုစနေကြတုံးပြီးတော့မကုန်လို့လာလို့မကုန်အောင်ဖြုံးလို့လည်းတုံးပြီးတော့ဆယ်လောက်ကိုပြင့်ပေးပြီးတော့အဲ့ဒီဝင်လို့အားရဲ့ဆွဲအားနဲ့ကုန်ထုတ်လို့မပြတ်လာပေါ့ဆိုတော့ဒါကတစ်ခါကလည်းကိုကဒီတော့ဝင်လို့အားပြတ်လာတယ်ဟိုဆိုတဲ့ခါမျိုးမှာကျွန်တော်တို့ဒီကဲဟိုကျောင်းအားကဘယ်ကလာမလဲဆိုတော့နိုင်ငံသားကကြည့်ရလာဒီလိုမဖြစ်ဘူးနိုင်ငံသားကုန်ရောတွေလာကိုကကုန်ရောမထုတ်နိုင်ဘူးလို့မဖြစ်ဘူးဆိုတော့ဒါလည်းလည်းကျွန်တော်တစ်ခါကကိုစီမံခံရလို့လေနောက်တစ်ခုကအများတီတူပါဝင်ကိုပြောလာနိုင်လို့လေဆိုတော့ကျွန်တော်တို့နိုင်ငံကဟလာစီအိုင်နိုင်ငံကြီးကိုခေါ်မယ်ဆိုရင်လေဆိုစီအိုင်နိုင်ငံကြီးကိုပြန်လာပြီးလုပ်နေအောင်ကျွန်တော်တို့တိုင်းပြည်လူမျိုးရေးနေထားအခြေဝဲနေထားလေတိုက်ယူအောင်ကျွန်တော်ကပုံစံချပြရမယ်ကိစ္စရတော့လည်းမတိကအစိုးရပါဖို့ပါမယ်ခံဖြစ်အောင်နော်နောက်တစ်ခုကဟိုအများပါနေရမယ်အဲ့တော့ဒီအရအစိုးရကိုယ်တိုင်ဝင်ပြီးတော့အစိုးရပါပြီးတော့ဟိုသူ့ဟာတွေပြတ်လာအောင်ပေါ့ပြတ်လာအောင်စီမံခံရတဲ့အခါမှာဒီလိုကြည့်တဲ့ခေတ်ကတကယ်ဘာဖြစ်နေကြအခြေအနေမှကိုကျွန်တော်သိဖို့လိုတယ်နော်ပြီးပြီးတော့ဟိုပညာရှင်တွေလားလို့ပညာရှင်ကိုအားကိုးပြုနေတဲ့အခြေအနေမှသိဖို့လိုတယ်ဒီပေါ်မှာအများရဲ့အတန်းတစ်ခါက transparency ပြောနေကြတဲ့အများသိအောင်နောက်ပြီးတော့အများရဲ့အတန်းအများရဲ့အတန်းဆက်ပြီးရင်းအားပြပါရောပေါ့နော်ဒါလေးပါပါပြီးတော့ဒီလိုအကောင့်ကိုပေါ်ပြနေတယ်ပြားပြနေဆံမျိုးပြားကြီးတွေရှင်းလိုက်ရရှိပေါ့အဲ့လိုအရင်လေးဒီလိုအကောင့်တွေပေါ်နိုင်မှဒါကတကယ်တမ်းကျွန်တော်ကိုထူးထော်လာဖြစ်လာမယ်ခုနကပြောနေကုန်ရမ်းနေလို့လေဒါကကုန်ကြောနေလေကိုယ်ကထုတ်လာနိုင်မယ
်ဟုတ်ကဲ့ပါဆရာဟုတ်ကဲ့ပါရှင်ဆရာကျေးဇူးတင်ပါတယ်ရှင်ကျမတို့ရဲ့အင်္ဂါနေ့ညချမ်းတရက်လေးလိုက်အစီအစဉ်ကတော့အချိန်တလောက်ပဲရတဲ့အတွက်ဒီမှာပဲရှင်းနာခွင့်ပြုပါရှင်ပြန်နိုင်ဆွေးနွေးပေးကြတဲ့အမမတ်ခင်လေးနောက်ဆရာဦးမင်းခင်နဲ့ပါဝင်ဆွေးနွေးကြတဲ့ကျမတို့သောရရှင်တွေကိုအထူးပဲကျေးဇူးတင်ပါတယ်ရှင
်မတ်တင်ကြီးတိုင်းဆွေးနွေးတင်ဆက်တဲ့ VOA အင်္ဂါညတရက်လေးလိုက်အစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ VOA American တန်းရဲ့အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။တော်ရချင်များခင်ဗျာ။လွန်ခဲ့တဲ့၄နှစ်ကအမေရိကန်ပြည်ထောင်စုအီသီယိုးပီးယားနဲ့အိန္ဒိယနိုင်ငံတို့ဟာကမ္ဘာကလေးများရန်ပုံငွေအဖွဲ့ UNICEF နဲ့အတူလက်တွဲပြီးတော့ကမ္ဘာတဝန်းအသက်၅နှစ်အောက်အရွယ်ကလေးငယ်တွေအသက်မဆုံးရှုံးစေရေးအတွက်စင်ဆက်မပြတ်လှုပ်ရှားမှုမှာဝိုင်းဝန်းလှုပ်ဆောင်ကြဖို့ဆုံးဖြတ်ခဲ့ပါတယ်။ရည်မှန်းချက်ကတော့ကလေးငယ်တည်ဆုံမှုရော့ကျစေရေးဖြစ်ပြီး2035ခုနှစ်အရောက်မှာအဆိုးရွားဆုံးတိုင်းပြည်တွေအတွင်းမွေးဖွားတဲ့ကလေးငယ်တစ်ထောင်မှာတည်ဆုံးသူအယောက်20အထိကျဆင်းသွားအောင်လှုပ်ဆောင်ဖို့ဒီရေအတွက်အောက်ရရှိထားပြီးတိုင်းပြည်တွေမှာလည်းဒီတိုးတက်မှုကိုဆက်ပြီးတော့ထိန်းသိမ်းထားစေဖို့ဖြစ်ပါတယ်။အခုလိုလှုပ်ရှားမှုအပြင်ကာကွယ်တားဆီးနိုင်ရည်ရှိတဲ့ကလေးငယ်တွေနဲ့ကိုဝင်ဆောင်မိခင်တည်ဆုံးမှုအဆုံးသတ်ရေး USA ကဦးဆောင်တဲ့အစီအစဉ်ကဖော်ထုတ်ထားတဲ့တည်ဆုံးမှု80%ရခိုင်နှုန်းရှိတဲ့ဦးစားပေးနိုင်ငံပေါင်း24နိုင်ငံကိုလည်း ဒီမှန်ချက်အတိုင်းဖြစ်အောင်စီစဉ်ဆောင်ရွက်နေပါတယ်။ရရှိလာတဲ့အဖြစ်အပျက်ကလေးငယ်တွေအသေးပြောက်နေပါလာတဲ့အချိုးစားဟာအရင်ကတစ်ကြိမ်တစ်ခါမှမမြင်တွေ့ခဲ့ရဘူးပါဘူး။ကိုဝင်ဆောင်မိခင်မိဖွားစဉ်တေဆုံးမှုဟာလည်းပုံမနေပါသွားခဲ့ပါတယ်။ USA ရဲ့ကြိုးပမ်းမှုကြောင့်ဦးစားပေးနိုင်ငံ24နိုင်ငံမှာကလေးငယ်ပေါင်း 4.6 တန်းနဲ့မိခင်2သိန်းတို့ရဲ့အသက်တွေကိုကူညီကယ်ဆယ်ပေးနိုင်ခဲ့ပါတယ်။ပြီးခဲ့တဲ့နှစ်အတွင်းတီတာထင်ရှားတဲ့အောင်မြင်မှုတွေရရှိခဲ့ပါတယ်။ဥပမာအားဖြင့်အိန္ဒိယနိုင်ငံအတွင်းမွေးကင်းစကလေးတေဆုံးမှု73ရာခိုင်နှုန်းကျဆင်းသွားခဲ့ပါတယ်။တန်ဇေးနီးယားနိုင်ငံမှာကိုကံအားနေပါတဲ့အရာမှာနေထိုင်တဲ့အကာအကွယ်မဲ့ကလေးငယ်တွေ95ရာခိုင်နှုန်းကိုကာကွယ်ဆေးထိုးပေးနိုင်ခဲ့ပါတယ်။ဒီမိုကရက်တစ်ကွန်ဂိုတမရနိုင်ငံတဝမ်းလုံးအနေနဲ့လည်းပထမအအောင်ခြင်းဖြစ်ငှက်ဖျားရောဂါအစီအစဉ်မှာအကျုံးဝင်သွားစေခဲ့ပါတယ်။ဒီထက်လည်းပုံမိုတိုးတက်ကောင်းမွန်စေဖို့အတွက်ကျွန်တော်တို့မျှော်လင့်ထားပါတယ်။ USAID ဟာဦးစားပေးအဆင့်တတ်မှတ်ထားတဲ့နိုင်ငံတွေကလူဦးရေအားလုံးရဲ့အစင်းရဲဆုံးလူ40ရာခိုင်နှုန်းရဲ့ကလေးတွေနဲ့ကိုဝင်ဆောင်မိခင်တည်ဆုံးမှုအဆုံးသတ်နိုင်ရေးအတွက်ကြိုးပမ်းနေကြပါတယ်။2020ခုနှစ်အရောက်မှာမိခင်နဲ့ကလေးငယ်ပေါင်း8တန်းရဲ့အသက်ဘေးကိုကာကွယ်မှုပေးနိုင်ဖို့မျှော်လင့်ထားပါတယ်။ဒီအစီအစဉ်မှာတိုးချဲ့ပြီးတော့မြန်မာနိုင်ငံကိုလည်းဦးစားပေးတန်းပီစင်းမှာထည့်သွင်းဖို့ရှိနေပါတယ်။တချိန်ကအလွန်ခက်ခက်ခဲခဲဖြည့်ရှင်းမှရနိုင်မယ့်ကိစ္စတွေကိုဖြည့်ရှင်းလို့ရနိုင်တဲ့ပြဿနာတွေအဖြစ်ပြောင်းလဲပြစ်နိုင်ခဲ့ပြီလို့ USA ရဲ့အုပ်ချုပ်ရေးမှူး Gail Smith ကပြောပါတယ်။တိုးတက်မှုအောင်မြင်မှုအတိုင်းအတာကိုလည်းကျွန်တော်တို့တွက်ဆနိုင်ခဲ့ပြီဖြစ်ပါတယ်။တက်ရောက်မှုကြီးကြီးမားမားရှိနိုင်တဲ့အထောက်အထားတွေတွေ့ရတဲ့နေရာတိုင်းကိုကျွန်တော်တို့ဝင်ရောက်ဆောင်ရွက်နိုင်ပါပြီ။ကျွန်တော်တို့အနေနဲ့အရှင်အဟုန်မြင့်တင်လှုပ်ဆောင်နေပြီးကလေးတွေနဲ့မိခင်တွေအတက်မဆုံးရှုံးရအောင်ကာကွယ်မှုပေးနိုင်တဲ့ကဘာကြီးဖြစ်စေရမယ်ဆိုတဲ့မျှော်မှန်းချက်ပန်းနိုင်ကိုမြုပ်ချရောက်ရလိမ့်မယ်လို့ယုံကြည်ထားပါတယ်ဆိုပြီးတော့ပြောကြားသွားကြပါခင်ဗျာ
။ American Soya ရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။အခုတင်ဆက်ခဲ့တာကတော့ American Soya ရဲ့သဘောထားအမြင်တွေဒါဖြစ်ပြီး FIO ရဲ့အားပေါ်မဟုတ်ကြောင်းသိစေရပါတယ်ခင်ဗျာ။ခုတော့သတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းနိုင်ကပြောပြပေးပါမယ
်။အမေရိကန်နိုင်ငံမှာဒီမိုကရက်တစ်ပါတီအတွက်တမန်တော်ဖြစ်ဖို့တရားသလောက်ဖြစ်နေတဲ့ Hillary Clinton နိုင်ငံသားရေးဝန်ကြီးတာဝန်ယူထားစဉ်အလို့အီးမေးလ်တွေကိုသူ့ရဲ့ပုဂ္ဂိုလ်ရေးသုံးတဲ့ email server နဲ့အသုံးပြုကြတာနဲ့ပတ်သက်လို့ရာဇဝမှုနဲ့တရားစွဲစရာမလိုဘူးလို့ပြည်ထောင်စုစုံစမ်းရေးဘျူရို FBI ကပြောကြားလိုက်ပါတယ်။ရာဇဝမှုနဲ့တရားစွဲရလောက်အောင်အချက်အလက်တွေမတွေ့ခဲ့ရဘူးလို့ FBI ညွှန်ကြားရေးမှူး James Comey ကအင်္ဂါနေ့မှာပြောလိုက်တာပါ။သတင်းပတ်ပေါင်းများစွာကြားတဲ့စုံစမ်းစစ်ဆေးမှုတွေအတွင်း Mrs. Clinton ရဲ့ email ပေါင်းထောင်ပေါင်းများစွာကိုအသေးစိတ်စစ်ဆေးခဲ့ပြီးတဲ့နောက်နိုင်ငံရေးဝန်ကြီးဟောင်းဟာအမေရိကန်ဥပဒေကိုချူဖောက်လိုစိတ်နဲ့လုပ်ခဲ့တာမဟုတ်ဘူးဆိုတာတွေ့ရှိခဲ့တဲ့အတွက်ဥပဒေကြောင့်ရတရားစွဲစရာမလိုဘူးလို့Mr. Comey ကအကြံပြုခဲ့တာဖြစ်ပါတယ်။ FBI ညွှန်ကြားရေးမှူးနဲ့အစိုးရရှေ့နေတဲ့အကြံပြုချက်အတိုင်းလက်ခံမယ်လို့လည်းနိုင်ငံတော်ရှေ့နေချုပ် Loretta Lynch ကပြီးခဲ့တဲ့သတင်းပတ်ကပြောကြားခဲ့ပြီးဖြစ်ပါတယ်။အမေရိကန်သမ္မတဘာရက်အိုဘားမားဟာသူရာထူးကအနားယူသွားပြီးတဲ့အခါမှာချမှတ်ခဲ့တဲ့ policy တွေအပေါ်ဆက်လက်အကောင့်ထဲပေါ်နိုင်ရေးစူးစမ်းလှုပ်ဆောင်တဲ့အနေနဲ့ Hillary Clinton သမ္မတရွေးကောက်ပွဲမှာအနိုင်ရရေးအတွက်တချိန်ကပြိုင်ပွဲဖြစ်ခဲ့သူ Hillary Clinton နဲ့အတူပူးတွဲပြီးအင်္ဂါနေ့ကမဲဆွယ်စည်းရုံးခဲ့ပါတယ်။သမ္မတ Obama ဟာ Democrat Party သမ္မတကိုယ်စားလှယ်လောင်းဖြစ်လာဖို့တရားသလောက်ရှိနေတဲ့ Hillary Clinton ကိုထောက်ခံအားပေးတဲ့အနေနဲ့ North Carolina ပြည်နယ်မှာမဲဆွယ်စည်းရုံးစဉ်အတွင်း Hillary Clinton သမ္မတအဖြစ်ရွေးကောက်တင်မြှောက်ခံရရေးအတွက်သူ့အနေနဲ့ကိုညီဆောင်ရွက်ပေးလိုတဲ့အကြောင်းပြောကြားခဲ့တာဖြစ်ပါတယ်။မြန်မာနဲ့ထိုင်းနိုင်ငံကြားပူးတွဲကုန်သွယ်မှုကော်မရှင် JTC နဲ့အာဆီယံပူးပေါင်းဆောင်ရွက်ရေးအစီအစဉ်တို့အရနိုင်ငံကုန်သွယ်ရေးပမာဏကိုမနစ်ကအမေရိကန်ဒေါ်လာ 9.84 ဘီလီယံရှိခဲ့ရာကအခုနှစ်မှာ10ဘီလီယံနဲ့လာမယ့်နှစ်မှာဒေါ်လာ12ဘီလီယံအထိတိုးမြင့်လှုပ်ဆောင်သွားကြဖို့ရည်မှန်းထားကြောင်းထိုင်းအစိုးရအရာရှိတွေကပြောကြားလိုက်ပါတယ်ပူးတွဲကုန်သွယ်ရေးကော်မရှင် CEO ဘက်ကဒီကနေ့အနေပြုတော့မှစတင်မှာဖြစ်ပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာတင်ပြချင်းချုပ်ကိုကိုစော်ဝင်းလိုင်ပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကဥဆန်မော်ဝေဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ဇီနတ်အဗ်ဒယ်ရာမန်ဖြစ်ပါတယ်ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6:00-9:00ထိလိုင်းနိုမီတာ3040 4950တို့ကနေတင်ဆက်ခဲ့တာပါသောရရှင်နေနဲ့တကွပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုနားဆင်နေတဲ့ကျေးဇူးပါ
This program has come to you from the Voice of America, Washington.